Welcome to the Voice of America in Burmese.
Mingla shi de mena khin phit ja ba de khmyar VOA American tan ye 2018 khu ne November 21 ye bonu ni mena khin season ni go American mi rong su Washington DC myo do ga ni lan nu meter 244051 do ga ni sa tin thol lwin ni de lo VOA ye Facebook sa myin na ga ba dai yai tin set pe ni ba bi khmyar ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ခြေစိုက်ဆော်ဒီနယ်ပွားသတင်းတောက်ကိုတပ်ဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ဆော်ဒီဘက်ကနေရည်တည်သွားမယ်အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောလိုက်ပါတယ်နိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ဖန်ဆီးခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးရဲ့အယူခံကိုတရားရုံးကနေပြီးတော့လက်ခံလိုက်ပါပြီဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်အောင်လင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုမြန်မာနိုင်ငံမှာဖန်ဆီးကနာရတဲ့ရိုက်တာသတင်းတောက်တွေအမှုနယ်ပတ်သက်လို့အယူခံရှောက်ထားခြင်းနဲ့ပတ်သက်ပြီ
း You know we're pleased that the case is moving forward that the appeal is moving forward it's taken a long time we hope it will go very quickly
CBJ သတင်းကာကွယ်ရေးအဖွဲ့ကကြေညာသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ဒါအပြင်ကုတုပလောင်ဒုက္ခသည်စခန်းမှာ NGO ဝန်ထမ်းတချို့တိုက်ခိုက်ခံရတဲ့ဆက်သွယ်မေးမြန်းချက်ဖိလစ်ပိုင်ကိုတရုတ်သမ္မတရောက်ရှိနေတဲ့သတင်းနဲ့အဲ့လိုရောက်ရှိနေချိန်မှာပဲ VNN နဲ့အိန္ဒိယတော့တောင်တရုတ်ပင်လယ်မှာရေနံ2ဖော်ရှာဖွေမဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှန်နဲ့ကိုကျော်အောင်တို့ပြောပြပေးပါအောင်ဗျာ
။ American ခြေစိုက် Sorry နယ်ပွားသတင်းတောက်တူကိုရက်ဆက်စွာတပ်ဖြတ်လိုက်တာကြောင့် Sorry Arabia ကိုဆွန့်ပယ်ပြစ်လိုက်မယ်ဆိုရင်ကြီးမားတဲ့မာယွမှုကြီးဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောလိုက်ပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေတဲ့အမေရိကန်အမျိုးသားလုံခြုံရေးနဲ့စီးပွားရေးတွေကပို့ပြီးတော့အရေးပါတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ်။ The Washington Post သတင်းတောက်ဂျမားခါရှိုဂီကိုတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry ကောင်စီဝန်ရုံးတွင်တပ်ဖြတ်မှုကို Sorry အရှိဆံမင်းသားမိုဟာမက်ဘင်ဆာမန်သိရှိခဲ့တယ်ဆိုတာကိုသမ္မတကဝန်ခံပြောကြားလိုက်ပြီးမဲ့ Sorry Arabia ဘက်ကနေဆက်လက်ရည်တည်သွားမယ်အကြောင်းသမရထရန်ကပြောပါတယ် Sorry Arabia ဟာအမေရိကန်နဲ့အတူအီရန်ကိုဆန့်ကျင်နေတဲ့ကိစ္စအပါအဝင်အလို့ကင်ပေါင်းထောင်နဲ့ချီဖန်တီးပေးနိုင်ပြီးဒေါ်လာဘီလီယံပေါင်းများစွာအမေရိကန်မှာရင်းနှီးမြှုပ်နှံထားတာတွေကြောင့် Sorry Arabia နဲ့ဆက်ဆံရေးကိုဖျက်တောက်ပြစ်မှာမဟုတ်ဘူးလို့သမရထရန်ကပြောပါတယ်အော်တိုဘာ၂ရက်နေ့ကဖြစ်သွားခဲ့တဲ့အဲ့ဒီသတင်းတောက်ခါရှိုဂီလှုပ်ကြံတပ်ဖြတ်ခံရမှုကိုလက်ရှိတိုင်းပြည်အုပ်ချုပ်ရေးရန်တရားတွေကိုတာဝန်ယူဆောင်ရွက်နေတဲ့ Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကအမိန့်ပေးခဲ့တာလို့အမေရိကန်ထောက်လိုင်းရေးအေဂျင်စီ CIA ကကောက်ချက်ချထားကြောင်းအမေရိကန်သတင်းဌာနအတော်များများမှလည်းရေးသားပြောဆိုနေကြပါတယ်
အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးမှာဘာသာရေးဆိုင်ရာအထိမ်းအမှတ်အတွက်လူတွေစုဝေးနေကြတော့အသေးကံဘုံဖောက်ခွဲမှုတစ်ခုလုပ်ခဲ့လို့လူနည်းဆုံး50သေဆုံးပြီးတော့83ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်ရာရှိတွေကပြောပါတယ်။မင်္ဂလာခမ်းမတစ်ခုမှာတမန်တော်မိုဟာမက်မွေးနေ့အထိမ်းအမှတ်အတွက်လူတွေစုဝေးနေတော့ဖောက်ခွဲပစ္စည်းတွေကိုကိုကြက်အင်ကြီးအဖြစ်ဝတ်ဆင်ထားတဲ့အသေးကံဘုံခွဲသမားကသူ့ကိုယ်သူဖောက်ခွဲတက်ခဲ့ခဲ့တာလို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်နဂျစ်ဒန်နစ်ကပြောပါတယ်။ကျမိုင်ဝင်းဌာနရရှိတူ VO ကိုပြောတာကတော့ဆေးရုံကိုတည်ဆောင်သွားခဲ့ကြတဲ့ဒဏ်ရာရသူတွေထဲမှာအနည်းဆုံး24ဦးကတော့အခြေအနေတွေအသက်တန်ဖြစ်နေတယ်လို့ဆိုပါတယ်။မျက်မြင်သက်သေတွေပြန်ပြောပြတာကတော့မင်္ဂလာခမ်းမအတွဲမှာလူတွေ1000လောက်ရှိနေကြပြီးအဲ့ထဲမှာနာမည်ကြီးတဲ့ဘာသာရေးဆရာတွေလည်းပါဝင်ကြတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်သမ္မတအရှစ်ဖ်ဂန်နီကအခုလိုမျိုးရက်ဆက်ကြမ်းကြုတ်တဲ့လူရက်ကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒီကနေ့ပို့တခုနေ့ကိုလည်းနိုင်ငံရဲ့ဝမ်းနဲ့ကြေကွက်တဲ့နေ့အဖြစ်သတ်မှတ်တယ်လို့ကြေညာပါတယ်။အာဖဂန်နစ္စတန်တနိုင်ငံလုံးနဲ့ဒီနိုင်ငံတကာကအာဖဂန်တိုင်းရုံးတွေအလုံးလဲဝန်ထမ်းချင်းထိမ့်မှတ်ဖြစ်နိုင်ငံတော်အလံကိုတဝက်လွတ်ထူဖို့မိန့်ထုတ်ပြန်ထားပါတယ်
။အမေရိကန်ပြည်ထောင်စုကိုတရားဝင်သတ်မှတ်ထားတဲ့နေရာတွေကမဟုတ်ဘဲဝင်လာကြမဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုခိုလုံခွင့်ရှောက်ထားခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေသစ်ကိုယာယီဆန့်ကန့်ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်နိုင်ငံထဲကိုတရားဝင်ရောက်လာဖို့ဥပဒေကြောင်းအရခံလုံးနဲ့အကြောင်းပြချက်မရှိဘဲမက္ကဆီကိုနယ်စပ်ကတစင်ဝင်လာကြမဲ့ထောင်ထဲချီတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုကင်ထွယ်ဖြေရှင်းဖို့အတွက်ဆိုတဲ့အကြောင်းပြချက်နဲ့နိုဝင်ဘာလ9ရက်နေ့ကအဲ့ဒီဥပဒေသစ်ကိုသမ္မတထရန့်ကထုတ်ပြန်ခဲ့တာပါအမေရိကန်နိုင်ငံသားလွတ်လပ်ခွင့်ဆိုင်ရာသမ္မတကနဲ့တခြားလူ့အခွင့်အရေးအဖွဲ့အစည်းတွေကအဲ့ဒီဥပဒေကိုဟန်တားဖို့တရားရုံးမှာရှောက်ထားခဲ့ကြတာပါအမေရိကန်လွတ်တော်ကပြဋ္ဌာန်းထားတဲ့လူမှုကြီးကြပ်ရေးဆိုင်ရာ INA ဥပဒေအရအမေရိကန်တဲ့ကိုဘယ်နေရာကပဲဝင်လာလာခလုံးဝင်းလျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်သမ္မတထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဆန်ဖရန်စစ္စကိုမြို့ကပြည်ထောင်စုတရားသူကြီးဂျွန်တီဂါကဆုံးဖြတ်လိုက်တာဖြစ်ပါတယ်ထရမ့်ရဲ့ဥပဒေသစ်ကိုအစိုးရကတလအကောင့်ထဲမပေါ်ဖို့တားမြစ်ခဲ့ပြီးအဲ့ဒီ now ta janabu dizemara sakuye nego ching su tabare.
Interpolo kore, nengedega yeta pwe pwe gonza pi, donkuriyanga kim jung yangu, medica pirozuga tokanelu, medica nangai when you make pumpyuga, mirunga be pirabare. Kim jung yanga, interpol pwe ma yai, okta pi, dawan yu nidu pipi, dubai ma chimpani de interpol pwe nipple nilaga, no sone pite digine burhunima, a poe nangani nine, interpol pwe gonza digu, yuiche javalime, interpol pwe. Leshi Dukata Pitu Alexandra Popro Chokha Russian and Apibi Dugule Gonza Pi, Yue Chebu Lala Shinibare, American Teludor Malayugara Russia, Gadi Alexandra Poko Choku, Gangapu, Donald Trump Suago, Taiton Tonsu Tabare, Russia Gozlego Gulumio Kangwani Dariga, Interpu Okta Yuko Buego, Win Yau Swepe Tabel, Russia Baga Subare, Interpu Poye Okta Pitu Dilninga, Ming Hongwiha.
ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကတရုတ်နိုင်ငံကိုပြန်သွားတော့တရုတ်စိုးရရဲ့ဖမ်းဆီးစစ်ဆေးမှုတွေခံရရပါတယ်အဲဒါကြောင့်သူ့ရဲ့နေရာမှာတောင်ကိုရီးယားနိုင်ငံကကင်ဂျွန်ယန်ကိုယာယီဥက္ကဋ္ဌဖြစ်တာဝန်ပေးထားပါတယ်ပြည်ဝေးအမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေပြီးတော့9:00အထိလိုင်းထုံမီတာ31ကီလိုဟတ်စ်92.5တုံညာနဲ့
ဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်9ခွန်9ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 30မီတိုကနေဖမ်းယူနိုင်စေမယ်။ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။နိုင်ငံတော်လေးဝက်ချဲဥပဒေချိုးဖောက်မှုနဲ့1990ခုနှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောက်2ဦးတင်ထားတဲ့အယူခံကိုရန် န်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုဖိအားပေးနေချိန်မှာပဲအခုလိုအယူခံတင်လိုက်ကြတာဖြစ်ပါတယ်။သူတို့အမှုကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံလိုက်ပြီးဆိုတဲ့အကြောင်းကိုတော့အကျိုးဆောင်ရှေ့နေအယ်ခွန်ရင်ဂရပန်ကမနေ့ကပြောကြားလိုက်တာပါ။တိုင်းတရားရုံးအနေနဲ့သူတို့နှစ်ဦးအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးနိုင်ပြီးသူတို့မှာအပြစ်ရှိကြောင်းဒီခါမှာသူတို့မှာအပြစ်မရှိကြောင်းဆုံးဖြတ်ချက်ပေးလိုက်မယ်လို့မျှော်လင့်ကြောင်းလဲရှေ့နေကရိုက်တာသတင်းဌာနကိုပြောပါတယ်။ပြီးခဲ့တဲ့သတင်းအတွင်းစင်ကာပူမှာအမေရိကန်ဒုသမရမိုက်ပန့်စ်ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလဲသူတို့ရဲ့လူငယ်ချမ်းသာ권ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးအကျဉ်းချနေတဲ့ရိုက်တာသတင်းတောင်နှစ်ဦးကိုလွတ်ပေးဖို့အတွက်ဆောင်ရွက်ပေးဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ကိုတောင်းဆိုခဲ့ပါတယ်
။မြန်မာနိုင်ငံတွင်စစ်မဆိုင်ရာပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအရေးမယူဘဲထားတဲ့လုပ်ရက်တွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံမြောက်ပိုင်းကစစ်ပြေးရှောင်အိုးမဲ့အိမ်မဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမှုတွေခွင့်ပြုဖို့ဥရောပကိုရောက်နေကြတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်ဖွဲ့ထဲမှာခရီးရန်ဘာသာရေးကောင်းဆောင်တွေအမျိုးသမီးခွင့်ရေးလှူရှားသူတွေနဲ့လူမှုကူညီရေးအဖွဲ့အစည်းကပုံကိုယ်တွေပါဝင်ကြပြီးဗြိတိန်နိုင်ငံလန်ဒန်မြို့နဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တွေကိုသူတို့တွားရောက်ခဲ့တဲ့အကြောင်းနိုဝင်ဘာလ20ရက်နေ့ကထုတ်ပြန်တဲ့ CSW ကမ္ဘာခရီးရန်သွေးစည်ညွှန်ရေးအဖွဲ့နဲ့ HRW Human Rights Watch အဖွဲ့တို့ပူးရဲ့ပူးရဲကြညာချက်ထဲမှာဖော်ပြထားပါတယ်ဒီကိုယ်စားလှယ်အဖွဲ့ဟာကချင်ရှမ်းနဲ့တအန်းတိုင်းရင်းသားလူမျိုးနွယ်စုတွေကိုကိုစားပြုပြီးတော့ဥရောပကိုလာခဲ့ကြတာပါဒီကိုယ်စားလှယ်အဖွဲ့နဲ့အတူ CSW နဲ့ HRW အဖွဲ့ကိုယ်စားလှယ်တွေကဗြိတိန်နိုင်ငံသားရေးယုံဝင်ကြီးအတိုက်ခံနိုင်ငံသားရေးဝင်ကြီးနဲ့ဒီအောက်လွတ်တော်နိုင်ငံတော်ဖွံ့ဖြိုးရေးတိုးတက်မှုအဖွဲ့ရဲ့ဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ကြတယ်လို့ညညာချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့သူ့ရဲ့အစိုးရအပါအဝင်မြန်မာနိုင်ငံတွင်ဒီပြည်တွင်းစစ်မှာပေါ်ဝင်ပတ်သက်နေကြတဲ့အဖွဲ့တွေအလုံးတွေ့ဆုံညီညာပြီးပြည်တွင်းစစ်အဆုံးသတ်ရေးကိုဖြည့်ဆင်းကြဖို့တောင်းဆိုတယ်လို့ကိုယ်စားလှယ်ဖွဲ့မှာပေါ်ဝင်တဲ့ခရီးရန်တင်းဦးဆရာဒေါက်တာကလမ်ဆမ်ဆုံကပြောပါတယ်
။တောင်ကိုရီးယားနဲ့နေဇတ်ဒေတာကတင်းမာမှုတွေကိုရှော့ချစေဆိုင်ရာသဘောတူညီချက်အရနေဇတ်မှာရှိတဲ့ကင်စကန်ဆယ်ကုကိုမြောက်ကိုရီးယားကအင်္ဂါနေ့မှာဖောက်ခွဲဖြစ်စီပြစ်လိုက်ပါတယ်။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဖြန့်ချီတဲ့ဗီဒီယိုမှာတန်းနေတဲ့မှာတောင်ကုန်းဒီပေါ်မှာရှိနေတဲ့ကင်စကန်တစ်ခုပြီးတစ်ခုဇက်တိုက်ပောက်ကွဲပျက်စီးနေတာကိုတွေ့ရပါတယ်။အဲ့လိုမဖြစ်စီခင်မြောက်ကိုရီးယားစစ်သားတွေကကင်စကန်တွေကိုတူတွေနဲ့အရင်ရချိုးပစ်ခဲ့ကြတယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့လိုဖြစ်စီပစ်မဲ့အကြောင်းမြောက်ကိုရီးယားဘက်ကတောင်ကိုရီးယားကိုကြိုတင်အသိပေးခဲ့တယ်လို့ဆိုပါတယ်။နှစ်နိုင်ငံကိုခြားထားတဲ့စစ်မဲ့ဆောင်မှာရှိနေတဲ့အဆောင်ကင်စကန်တွေကိုဖြစ်စီပစ်ကြဖို့တောင်တဲ့မြောက်ကိုရီးယားစစ်တပ်တွေပြီးခဲ့တဲ့စက်တင်ဘာလတုန်းကသဘောတူခဲ့ကြတာလို့ဆိုပါတယ်။အဲ့ဒီစစ်မဲ့ဆောင်မှာတောင်ကိုရီးယားဘက်ကတန်ဆူကြိုးတွေနဲ့အစဉ်အဆက်ကာယံထားပြီးစစ်တပ်တန်းတွေနဲ့ကင်းဆောင်နေကြတဲ့စခန်းပေါင်း60ရှိပါတယ်။မြောက်ကိုရီးယားဘက်ကတော့ကင်းစခန်းပေါင်း160လောက်ရှိတယ်လို့ခန့်မှန်းထားကြပါတယ်။
နိုမလာ20ရက်နေ့မနေ့ပြန်ကြာသပတေးနေ့ကဆိုလို့ရှိရင်အမေရိကန်ပြည်တော်စုမှာတော့ကျေးဇူးတော်နေ့အဖြစ်သတ်မှတ်ထားပါတယ်။အဲဒီနေ့ဟာနိုင်ငံတော်အလတ်ရဲ့ပလဲဖြစ်ပြီးတော့သမ္မတအင်ပီတော်မှာလည်းကျေးဇူးတော်နေ့အခမ်းအနားကိုမနေ့ကကျင်းပခဲ့ပါတယ်။အဲဒီမှာချက်စင်တကောင်ကိုမတက်ဖဲသမ္မတကနေပြီးတော့ဘေးမဲ့ပြေးခဲ့ပါတယ်။မနေ့ကအင်ပီတော်မှာကျင်းပတဲ့အဲဒီကျေးဇူးတော်နေ့အခမ်းအနားမှာသမ္မတဒေါ်နယ်ထရန့်နဲ့အတူသူ့ရဲ့ဇနီးမီလီနီယာတို့လည်းတက်ရောက်ခဲ့ပါတယ်။ဒီကျေးဇူးတော်နေ့ခန္ဓာမှာချက်စင်ကိုမတက်ဖဲပေးမဲ့ပေးခဲ့တာသမ္မတ George W. Bush လက်ထက်ကနေပြီးတော့နှစ်ဆင်လှုပ်လာခဲ့တာပါ Direct from Washington The Voice
of America The VOA ဒေတာရောက်နိုင်ငံတကာသတင်းကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ထောင်နဲ့ခွန်နန်းဒီစီချမှတ်ခံထားတဲ့ Rider သတင်းတော်နှစ်ဦးကိုသမရရဲ့လူငင်းချမ်းသာကွင်းနဲ့အမြန်ဆုံးလှုပ်ပေးဖို့ American ကုလသမဂ္ဂအပါအဝင်နိုင်ငံတကာကမြန်မာအစိုးရကို PRP တောင်းဆိုခြင်းနေခြင်းမှာပဲသူတို့နှစ်ဦးရဲ့အယူခံတင်လာတာကိုရန်ကုန်တိုင်းတရားလွှတ်တော်ရုံးကနေလက်ခံလိုက်ပြီးဖြစ်ကြောင်းပြောပါတယ် Rider သတင်းတော်နှစ်ဦးဒီအမြန်ဆုံးလွတ်မြောက်ဖို့မျှော်လင့်ချက်ရှိနေတယ်လို့သူရဲ့အယူခံရှောက်လဲချက်တိုးတက်မှုရှိလာတဲ့အတွက်လည်းကျေးဇူးမိကြောင်း CBJ အဖွဲ့ကပြောပါတယ်အသေးစိတ်ကိုမှအင်ဂျင်နီကတင်ပြမှာပ
ါအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ Writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကနေသူတို့မှအပြစ်မရှိကြောင်းနဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံလိုက်ပြီးဖြစ်ကြောင်းအကျိုးဆောင်ရှေ့နေ Elkon Rain Ban ကမနေ့ကပြောပါတယ်တိုင်းတရားရုံးအနေနဲ့သူတို့နှစ်ဦးအတွက်တရားမျှတမှုရအောင်ဆောင်ရွက်ပေးနိုင်ပြီးသူတို့မှအပြစ်မရှိကြောင်းဆုံးဖြတ်ချက်ပေးလိမ့်မယ်လို့လည်းမျှော်လင့်ကြောင်းရှေ့နေ Elkon Rain Ban က Writer သတင်းဌာနကိုပြောပါတယ်အခုလို Writer သတင်းတော့နှစ်ဦးအယူခံလျှောက်ထားချက်ရှေ့ဆက်တိုးတက်မှုတွေရှိနေတဲ့အတွက်သူတို့နှစ်ဦးအမြန်ဆုံးလွတ်မြောက်မယ်လို့မျှော်လင့်ကြောင်းနယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အာရှရေးရာညွှန်ကြားရေးမှူး Steve Butler က VOA ကိုပြောပါတယ်
You know, we're pleased that the case is moving forward, that the appeal is moving forward.
သတင်းတော်နှစ်ဦးရဲ့အမှုအယူခံတင်ထားတာကိုလက်ခံလိုက်တဲ့အတွက်ကျွန်တော်တို့ကျေနပ်ပါတယ်။တီးမှုကအချိန်ကြာနေပါပြီ။အယူခံတင်ထားတဲ့ကိစ္စအမြန်ဆုံးပြီးဆုံးပြီးတော့သူတို့နှစ်ဦးအမြန်ဆုံးလွတ်မြောက်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်။
ဒီကနေ့သတင်းပတ်အတွင်းစင်ကာပူမှာ American တုသမရာ Mike Pence ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာသူ့ရဲ့လူငယ်ချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးအကျဉ်းကျခံနေရတဲ့ Writer သတင်းတော်နှစ်ဦးလွတ်မြောက်ရေးဆောင်ရွက်ပေးဖို့ဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့တာပါကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုသမရရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့အမြန်ဆုံးလွှတ်ပေးဖို့မျှော်လင့်ထားတယ်လို့ American တုသမရာ Mike Pence ကအရေးပါလာတဲ့နိုင်ငံတကာခေါင်းဆောင်တအုပ်အနေနဲ့ဒီကိစ္စကိုအလေးပေးပြောဆိုခဲ့တဲ့အတွက်လည်း CPJ အနေနဲ့အထူးကျေးဇူးတင်မိကြောင်း Steve Butler ကအခုလိုပြောပါတယ
် We are very very pleased to see the Vice President raising that issue. It's very important for someone
American တုသမရာအနေနဲ့သူတို့နှစ်ဦးလွှတ်မြောက်ရေးအလေးပေးပြောကြားခဲ့တာကိုမြင်တွေ့ရတာကျွန်တော်တို့အလွန်ပဲကျေးဇူးတင်ပါတယ်အခုလိုအမေရိကန်ဆိုးရအဖွဲ့မှာအစ်မြင့်ခေါင်းဆောင်တဦးရဲ့ပြောဆိုချက်ကအရေးပါလာပါတယ်တိတွယ်လဲသူ့ကိုကျွန်တော်တို့သိပြီးတော့ကျေးဇူးတင်မိပါတယ
်အကျဉ်းချခံနေရတဲ့ Writer သတင်းတော်နှစ်ဦးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကဒုသမရ Mike Pence ကိုပြန်လည်တုံ့ပြန်ရမှာသူတို့နှစ်ဦးပေါ်ဆွဲချက်တင်ခံရတဲ့ကိစ္စကရှုပ်ထွေးတဲ့အခြေအနေရှိနေပြီးလောလောဆယ်အယူခံတင်ထားတဲ့အခြေအနေမှာရှိနေကြောင်းပြောဆိုခဲ့ပါတယ်အခုလိုရန်ကုန်တိုင်းတရားရုံးချုပ်က Writer သတင်းတော်နှစ်ဦးအယူခံရှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်အပြည့်သက်စီရင်ချက်မချခင်အစိုးရဘက်ကတရားလိုရှေ့နေတွေနဲ့သတင်းတော်တွေဘက်ကအကျိုးဆောင်ရှေ့နေတွေရဲ့နှစ်ဖက်အပြန်အလှန်ရှောက်ထားချက်တွေကိုကြားနာရအောင်မှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့မြန်မာဥပဒေရေးရာသုံးသပ်နေသူဟောင်ကောင်ခြေဆိုင်အာရှလူ့ခွင့်ရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOA ကိုအခုလိုပြောပါတယ
်လက်ခံလိုက်ပြီးဆိုကြဲကိုကအပြီးသားလျှောက်လေးချက်ပြီးဘူးတွေ့ရုံချင်းတစ်ချိန်ကိုကျွန်တော်တို့တောင်းအောင်မှာအဲ့တော့အဲ့ဒီရုံချင်းကနံပါတ်ကြမလားတလားကြမလားအဲ့ဒါတော့ကျွန်တော်တို့မသိဘူးဒီဒါတရားရုံရဲ့အမှုတွေပုံမှန်မှုဒီကဂျာနာရဲ့ကိုပြီးမှာဟုတ်အဲ့ဒါပြီးပြီဆိုလို့ရှိရင်တော့တခါအမိန့်ချမယ်အမိန့်ချတဲ့အခါကြာလို့ချင်းအစောအခုခုနှစ်မိကနေပြီးတော့၃နှစ်ပဲဖြစ်မလားဒါမှမဟုတ်ရင်အမှုသာပဲအပြီးပြလွတ်လိုက်မလားအဲ့ဒါတွေကတော့ကျွန်တော်တို့တိုင်းတရားသူကြီးရဲ့ထုံးချက်ချက်နဲ့သူရဲ့လွတ်လပ်စွာတွေးတောဆောင်ရဲ့စင်ရှင်တို့တရားပေါ်မှာအများကြီးမှုတည်ပါတယ
်အခုလက်ရှိအခြေအနေမှာဥပဒေကြောင့်အရာဆိုရင်တို့နှစ်ဦးကအယူခံမှာလွတ်မြောက်နိုင်တဲ့အလားအလာရှိနေတယ်လို့သုံးသပ်ချက်တွေရှိနေပါတယ်ဒီပေါ်မှာဦးမင်းလူရဲ့အမြင်ဘယ်လိုရှိပါလဲရှင
်ရန်ကုန်တိုင်းတရားသူကြီးကိုယ်တိုင်ကလူလူလလနဲ့စီစီရဲတဲ့တတိရှိရင်တော့ကိုဝါလုံးတို့ကိုကျော်စိုးတို့ကဒီရန်ကုန်တိုင်းတရားဝန်ချုပ်အဆင့်မှာပဲလွတ်သွားနိုင်တဲ့အခြေအနေမျိုးရှိပါတယ်။အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့သုံးနှစ်ချော့ချပြီးလိုက်ရင်တော့တခါကျွန်တော်တို့တရားရုံးချုပ်ကိုနောက်ဆုံးအယူခံ ဒုတိယယူကမောင်းနော်တက်ပြီးတော့ဒါဥသာရင်ဆိုင်ဖြည့်ရှင်မှုအခွင့်အရေးရှိပါတယ
်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုနိုဝင်ဘာလပထမပတ်ကရန်ကုန်တိုင်းတရားရုံးချုပ်မှာရှောက်ထားခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလုံခြုံရေးတပ်တွေကအစုလိုက်ပြုံလိုက်ဥပဒေမဲ့တပ်ဖြတ်ခတ်မှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့စက်တင်ဘာလ3ရက်နေ့ကထောင်ဒဏ်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်ရှင်။
ပန်းညင်းနိုင်ဖြစ်ပါရယ်ခင်ဗျာအခုတခါနားဆင်ရမှာကဘင်္ဂလားဒေ့ရှ်နယ်စပ်ကူတူပါလောင်ဒုက္ခသည်စခန်းမှာရှိတဲ့ထိုင်းနိုင်ငံဘက်ကနေပြောင်းရွှေ့လာတဲ့ရင်ဂျာဒုက္ခသည်တွေကိုဘရက်လို့ခေါ်တဲ့လူအဖွဲ့အစည်းကြားလူသားချင်းမြေတိစောက်ပေးရေး NGO အဖွဲ့ကစည်ရင်းကောက်ယူပြီးအပြန်မှာကားနစီပေါ်ပါလာတဲ့အမျိုးသမီးဝန်ထမ်းတွေအောက်ဆင်းလမ်းလျှောက်ဆင်ဒုက္ခသည်တို့ကဝိုင်းဝန်းနောက်ပြောင်ရွာက NGO တွေနဲ့ဒုက္ခသည်တွေကြားအပြန်လန်ခတ်ရန်ဖြစ်ပွားပြီး NGO ဝန်ထမ်း5ဦးနဲ့ဒုက္ခသည်တို့ပါဒဏ်ရာသွားတယ်လို့နေဇာချေဆိုင်နေရင်းစရာသတင်းဌာနကပြောပါရယ်ခရယံဖြစ်တဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အနာပိုင်းနေလိုက်လံရှာဖွေနေပေမဲ့တင်းရှောင်နေကြတယ်လို့သိရပါရယ်ဒီချိန်နေသိရအောင်စခန်းတွေကဒုက္ခသည်ဥမမောင်ကိုမတ်သိင်ကြီးတိုက်ဆက်သွယ်မေးမြန်းထားပါရယ
်ဟုတ်ကဲ့ဥမမောင်အဖြစ်အပျက်လေးအရင်ပြောပြပေးပါအောင်ရှင်ဘလို့များဖြစ်ပါလဲရှင
်ဟုတ်ကဲ့အဲ့ဒီဒီဖုန်းနံပါတ်က breaky when time မြေတမီတယောက်ကဒီအဲ့ဒီကနေလဲချုပ်လာတဲ့အချိန်မှာသူကကျွန်တော်အဲ့ဒီနေရာမှာလို့လူရဲ့သားစီရတော့နည်းနည်းခဲလေလူရအဲ့ဒါကျွန်တော်သူအမျိုးသမီးနားကိုဖိတ်သွားခဲ့တယ်လို့သူကပြောပြီးတော့သူကအမျိုးသမီးညီနဲ့သူနဲ့နည်းနည်းသက်ကမ်းများတော့သူသက်ကမ်းများပြီးနောက်ပိုင်းမှာအဲ့ဒီအမျိုးသမီးကသူတို့ကိုလှုပ်စားရရရှိအဲ့ဒီ back ကြီးဝင်တင်းပါပါသူကစတပ်ဘောပြအဲ့ဒီစတပ်မဲ့သူတို့လာပြီးတော့အဲ့ဒီဝင်ရဒုက္ခစကင်းမှာလာတဲ့ဒုက္ခစီတွေကိုပထမပိုင်းမှာသူတို့ကအဲ့ဒီရိုက်တယ်လို့ပြောတယ်နောက်ပိုင်းမှာအဲ့ဒီဒုက္ခစကင်းကလူတွေထွက်ပြီးတော့သူတို့ဖကလည်းလဲငိုင်းရောအယောစနေပါလို့ရှိမဲ့သူတို့ထွက်ပြီးတော့အဲ့ဒီဝင်တဲ့တွေကိုသူတို့ဝိုင်းဝိုင်းပြီးတော့သူတို့လို့ထဲတယ်လို့ပြောတယ
်အဲ့တော့ဘယ်နှစ်ယောက်တန်းရရပါသလဲရှင်ဦးအမမ
ဟောဖကသူတို့ညီဝင်တဲ့ဒီဖကငိုင်းရောလို့ပြောတယ်ဒါပေမဲ့ဒီဖက်မှာလည်းလဲငိုင်းရောလို့တန်းရရရှိခဲ့တယ်လို့ပြောတယ်
ဆရာဒံယာရတဲ့သူတွေအချင်းနေဘလို့ရှိပါလဲဥမာမောင်တို့အဲ့ဒါကြားပါသလား
ဒံယာရတဲ့လူတွေကကိုလောလောဆယ်နေနေသူရင်ကြာအများတမ်းမှမရှိဘူးလို့ပြောတယ်ဒါပေမဲ့သူတို့နေနေသတ်သားပါတယ်လို့ပြောတယ
်ဖြစ်တဲ့နေရာကဘယ်နေရာပါလဲရှင
်ဥစေတိုင်းမှာလာရတော့ကဆက်ကင်ပါသူတို့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရေးစပ်ဖိုက်တယ်သူတို့
ဆရာ NGO ဝန်ထမ်းတွေကအဲ့ဒီဒုက္ခသည်စခန်းမှာအကူအညီပေးဖို့သွားတာလားဒါမှမဟုတ်ဘယ်လိုပုံစံမျိုးနဲ့ရောက်ပြီးတော့တိုက်ခိုက်ခံရတာပါလဲ
ဒီဝင်တဲ့တွေကအဲ့ဒီဒေါက်တာကလမ်းပါကြီးနဲ့ခက်ပြီးသားပါအဲ့ဒီဒေါက်တာစကင်းကကျွန်တော်တို့ဝင်လာတဲ့အဲ့ဒီလမ်းကနေလာတာ
ပါသူတို့ကားနဲ့ဖြတ်လာတာပေါ့နော်ဖြတ်လာတဲ့ခရီးတစ်ထောက်ပေါ့နော
်ကားနဲ့ဖိလာတာပါအဲ့ကားနဲ့ဖိလာတာပါအဲ့ဒီဒေါက်တာစကင်းကလမ်းကြီးတယ်အဲ့ဒီလမ်းကနေလာတာပ
ါလမ်းမှာလာတဲ့အချိန်မှာသူတို့ကိုတားခံရတာလားဒါမှမဟုတ်သူတို့ကခရီးတစ်ထောက်နားကြတာလားရှင်ဘာလို့ကြတာပါပဲလဲ
သူတို့အဲ့ဒီဒီဖို့သူတို့တန်တရှိတဲ့အဲ့ဒီဒီဖို့နာမှာခါရရရေးပြီးတော့သူတို့အဲ့ဒီနေရာကနေလမ်းလျှောက်သွားတာပေါ့။အ
ော်အဲ့လိုလမ်းလျှောက်သွားတဲ့အချိန်မှာအဲ့လိုဖြစ်ခဲ့ကြတာပေါ့နော်
။ဟုတ်ကဲ့ပါဟုတ်ကဲ့အဲ့လိုတိုင်းနဲ့တရားဟောခဲ့ကြပါ။အဲ့ဒီကလူရမြရတဲ့အဲ့ဒီလမ်းကနေလို့သွားမယ်ဆိုလို့ရှိရင်လူကထားမြရတဲ့လမ်းကခင်ကမခင်အဲ့ဒီနေရာကနေသွားမယ်ဆိုလို့လမ်းကစိတ်မကြည့်ဘူး
။အဲ့တော့ဥမာမောင်အဲ့ဒီရန်ဖြစ်ကြတာပေါ့နော်။ရန်ဖြစ်ကြတဲ့လူတွေတဲ့ကဖမ်းထားတဲ့လူတွေရောရှိပါသလားရှင်။အဖမ်းစီပါကြပါလေ။
အခုလောလောဆယ်ကျွန်တော်ကတော့လောလောဆယ်ဖန်တာရလူရမမချတဲ့ဘာဘူးဒါမှအခုခင်ဖို့သူပထမပိုင်းမှာဖဲစင်ခိုက်ဖောက်ရလူတွေကိုသူကရင်းနဲ့ပချောဟာအနာပိုင်းနေစီရလာပြီးတော့ခင်ဖို့သူကသူကပြောတယ်ဒါမှသူကတင်းချောင်းနေရတယ်လို့ပြောတယ
်ဟုတ်ကဲ့ရှင်အဲ့တော့ကျမတို့ဒီအဲ့ဒီကူတူပလောင်ဘက်ကဒီကော့ဆက်ဘဇာဘက်ကလာတဲ့သတင်းတွေမှာတော့အဲ့ဒီအခင်းဖြစ်တဲ့နေရာကိုအနာပိုင်းနေသွားပြီးတော့ထင်းရတယ်လို့ပြောပါတယ်အဲ့ဒါရောဥမာမောင်တို့ဘာသိထားပါလဲဟုတ်ပါသလား
ပထမလူရှင်ရေယိုသင်ချပြီးတော့ရှားထားတယ်အကူအတော်လို့ဆက်ဒီနဖာဇလုံးကိုရင်းနိုင်တော့အဲ့ဒီအနာပိုင်းနေပစရဒီမှာခင်းတာဝန်ကင်းရှိတယ်တာဝန်ကင်းနဲ့သူတို့အတိုင်းမဆွေးနွေးလိုက်တဲ့ဟာကိုသူတို့ပေချမ်းဘလော့ဖိလိုက်တယ်လို့ပြောတယ်
အဲ့ဒီမှာရောလုံခြုံရေးအထူးပေါ့နော်သီးသန့်လုံခြုံရေးပေါ့အခုအခင်းဖြစ်ပြီးမှထပ်ပြီးတော့လုံခြုံရေးထက်ချထားပါသလားဥမာမောင်
လုံးရှေရီရတလောလောစင်နဲ့ဆလန်လေးစင်နဲ့ဆလိုင်းနာရရှိပြီးသားပါအဲ့ဒီလိန်မှာသူတို့ကပထမတော့ကစီဟောင်းစင်နာတော့ကတိချေပ
ါဟုတ်ကဲ့ပါရှင်ဥမာမောင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါပဲ
မတင်ကြီးတိုက်ဖြစ်ပါရယ်ခင်ဗျာအခုတော့နိုင်ငံကသတင်းလွှာတွေကိုတင်ပြကြင်ပါတယ်ဖိလစ်ပိုင်နိုင်ငံကတရုတ်သမ္မတရှီကျင်းပင်ကိုကော်ဇော်နီခင်ပြီးကြိုးဆိုခဲ့ပါတယ်တာဟာအမေရိကန်ရဲ့အရင်နီးဆုံးမဟာမိတ်နိုင်ငံတစ်ခုကိုတရုတ်ခေါင်းဆောင်တဦးအနေနဲ့73နှစ်အတွင်းပထမဆုံးချိန်တွားရောက်လဲပတ်တာဖြစ်ပါတယ်သမ္မတရှီဟာအရင်ကပြောထားတဲ့အတိုင်းအမေရိကန်ဒေါ်လာ24ဘီလီယံတန်ဖိုးရှိတဲ့ဖွံ့ဖြိုးရေးအတွက်ချင်းငွေနဲ့ အခြားရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်ပါတယ် VOA သတင်းတော် Victor Betty ရဲ့သတင်းလွှာကိုတော့ကိုဇော်ဝင်းနိုင်ကပြောပြမှာပ
ါဖိလစ်ပိုင်သမ္မတ Rodrigo Duterte ကသူသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရပြီးမကြခင်2016ခုနှစ်မှာတရုတ်နိုင်ငံကိုတွားရောက်လည်ပတ်ပြီးတဲ့နောက်ပိုင်းတရုတ်သမ္မတရှီကျင်းဖြင့်ဖိလစ်ပိုင်နိုင်ငံကိုရောက်လာတာဖြစ်ပါတယ်ဒါပေမဲ့သမ္မတရှီအခုလိုရောက်လာတာကိုမလိုလားတဲ့ရနာတိုရီယက်စ်လိုဒေသခံတွေကဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာရှိတဲ့တရုတ်တန်ရုံရှိမှာကန့်ကွက်ဆန္ဒပြနေကြပါတယ်
We are against any loan agreement or any economic agreement that would result in the weakening of our position.
ဖိလစ်ပိုင်နိုင်ငံနောက်ပိုင်းဒေသနဲ့ပတ်သက်ပြီးတော့တိုင်းပြည်အင်အားနှဲသွားစေမယ့်ငွေချေးမဲ့သဘောတူညီချက်စီးပွားရေးသဘောတူညီတာတွေအားလုံးကိုကျွန်တော်တို့ဆန့်ကျင်ပါတယ်။ကျွန်တော်တို့နိုင်ငံအကျွေးတင်ကျွန့်ဖြစ်ငွေချီတာမျိုးကိုအစိုးရအနေနဲ့မလုပ်စေချင်ပါဘူး။ပြီးတော့တရုတ်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်တဲ့ကိစ္စမှာနိုင်ငံတကာတရားရုံးမှာဖိလစ်ပိုင်နိုင်ငံကအနံ့ရထားပြီးဖြစ်နေတာကြောင့်ဒီကိစ္စကိုလည်းမျက်ကွယ်ပြုဘေးဖယ်မထားသင့်ပါဘူ
းစတီဖန်ရူထာဖိလစ်ပိုင်နိုင်ငံအခြေစိုက် Social Weather Stations လို့ခေါ်တဲ့ပုဂ္ဂလိကသုတေသီတဦးဖြစ်တဲ့အပြင် Australian Nation ရဲ့တက္ကသိုလ်ကဧည့်သည်သုတေသီတဦးပါသူကဖိလစ်ပိုင်တို့ကအနောက်ဖိလစ်ပိုင်လို့ခေါ်တဲ့တောင်တရုတ်ပင်လယ်ပြင်အရေးကိစ္စနဲ့ပတ်သက်လို့ဝီယော်ဒီအမြင်သဘောထားတွေကိုတမရဒူတာတေးကမကြာခဏပြောလို့ရှိတယ်လို့ပြောပါတယ
် He most recently said that China was already in possession of it and so that any
တောင်ပြုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေကိုတရုတ်ကပိုင်ဆိုင်တာပြီးဖြစ်တဲ့အတွက်အဲ့ဒီဒေသမှာစီကင်းလှည့်တာတွေကပြဿနာကိုပိုမိုကြီးထွားနေနိုင်တယ်ဆိုပြီးတမရဒူတာတေးကမကြာသေးခင်ကပဲပြောခဲ့ပါတယ်အဲ့ဒါလို့ပြောလိုက်တာကမနီလာမှာရှိတဲ့နိုင်ငံသားရဲ့ policy အဖိုင်ဝိုင်းညမှာအတော်လေး unorthodox လို့ဆိုရဖြစ်သွားစေခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့လိုပြောလိုက်ခြင်းကတောင်တုပ်ပင်လယ်အတွင်းကလူမှုစီးပွားရေးဇုံနဲ့တခြားအရေးပါတဲ့နေရာတွေကိုဖိလစ်ပိုင်ကတရုတ်လက်ထက်ထိုးပစ်လိုက်လို့ဖြစ်သွားစေတယ်လို့ယူဆစရာဖြစ်ခဲ့ပါတယ်
။ဒီချိန်ထဲမှာပဲ2016ခုနှစ်ကနိုင်ငံတကာပြည်ပကဖြည့်ရှင်ရေးခုံတမာရီရုံးရဲ့ဆုံးဖြတ်ချက်ချတာပြီးဖြစ်တဲ့တောင်တုပ်ပင်လယ်ပြင်ထဲမှာတရုတ်နိုင်ငံတို့နဲ့တရားစတာပူးတွဲရှာဖွေရေးအစီအစဉ်လုပ်မယ်လို့ပြောဆိုမှုတွေထွက်လာတာကြောင့်ဒီဒေတာကိုနိုင်ငံအကျိုးတူပိုင်ဆိုင်တဲ့သဘောတက်ရောက်သွားစေပြန်ပါတယ်။ဒါကြောင့်အဲ့ဒီပြောဆိုမှုဟာလည်းအငင်းပွားစရာနောက်တစ်ခုဖြစ်လာခဲ့ပါတယ်။ဖိလစ်ပိုင်အစိုးရကတော့တရုတ်တို့ရဲ့ One Belt One Road ခေတ်သစ်ပိုလာမစီမံကိန်းအရယထားလန့်နဲ့တရားစတဲ့ကဏ္ဍတွေမှာလာရောက်ရင်းနှီးမြှုပ်နှံတာကိုလိုလားနေတာပါ။ဒီကိစ္စကိုဦးစားပေးဆွေးနွေးတာအပြင်တရုတ်တို့ကလွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကပေးထားတဲ့ငွေချေးမဲ့ကိစ္စနဲ့တခြားရင်းနှီးမြှုပ်နှံမှုဆိုင်ရာအကြောင်းအရာတွေကိုကောင်းဆောင်တဲ့ဦးတွေ့ဆုံကြတဲ့အခါဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံကငွေချေးမဲ့ကိစ္စပေါ်ဖိလစ်ပိုင်နိုင်ငံသားတွေဘက်ကစိုးရိမ်မှုတွေရှိနေတာအပြင်အာရှနိုင်ငံတွေအနေနဲ့တရုတ်တို့ရဲ့အကျွေးတွေပြည်နေမဲ့ကိစ္စမျိုးကိုရှောင်ရှားကြဖို့အမေရိကန်ထူးသမ္မတမိုက်ပန်စ်ကလည်းပါပူအာနယူဂီနီနိုင်ငံမှာကျင်းပတဲ့အစ်ပက်ထိပ်သီးဆွေးပွဲအတွင်းသတိပေးပြောကြားခဲ့တာပါ။ဖိလစ်ပိန်နိုင်ငံအနေနဲ့တရုတ်တို့ရဲ့အကျွေးပြည်မဲ့ကိစ္စကိုရှောင်ရှားနိုင်ရေးအတွက်ပွန်လင်းမြင်သာမှုရှိစွာလုပ်ဖို့အစိုးရကိုဖိအားပေးတာတွေရှိနေတယ်လို့စတီဖင်ရူကပြောပါတယ
် There certainly are people who point to for instance the experience of Sri Lanka where in essence the Chinese built and then took over
တရုတ်နိုင်ငံနိုင်ငံမှာဆောက်တဲ့တရုတ်တို့ရဲ့စိတ်ကမ်းစီမံကိန်းမှာအင်ရှင်နိုင်ငံကတရုတ်အပေါ်အကျွေးတွေအများကြီးတင်သွားခဲ့တာကြောင့်တရုတ်တို့ကအဲ့ဒီစိတ်ကမ်းကြီးတစ်ခုလုံးကိုစိမ့်ပိုက်လိုက်တဲ့အခြေမျိုးထပ်မဖြစ်စေဖို့ဖိလစ်ပိုင်နိုင်ငံမှာလည်းသတိပေးထားပြောဆိုထားတာတွေရှိနေပါတယ်ဖိလင်္ကာတို့ဖြစ်မဲ့အရေးကရှောင်ရှားနိုင်ဖို့အတွက်ဘယ်လိုသဘောတူညီချက်တွေရထားတယ်အတွင်းနှုန်းကဘယ်လောက်ရှိတယ်စတဲ့တရုတ်နိုင်ငံချုပ်ဆိုတဲ့သဘောတူညီချက်ဆိုင်ရာမှာပွင့်လင်းမြင်သာမှုရှိစေဖို့ဖိလစ်ပိုင်ပြည်သူတွေဘက်ကလှုပ်ဆောင်နေတာတွေရှိပါတယ်ဒါပေမဲ့ပြည်သူတွေလိုလားနေတဲ့ပွင့်လင်းမြင်သာမှုကရှိမလားသေးတာကြောင့်မယိုးသားမှုတွေရှိနေသလားဆိုပြီးလူလူအကြမ်းမှာစံပြတွေကပိုးပြီးကြီးထွားလာနေပါတယ
်တမရဒူတာတေးကိုဖိလစ်ပိုင်ပြည်သူအများစုကထောက်ခံအားပေးနေကြဆဲဖြစ်ပါတယ်ဒါပေမဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ကသူတို့ဆန္ဒအတိုင်းဝင်ရောက်ချဲလဲနေတဲ့ကိစ္စကိုတော့ဖိလစ်ပိုင်ပြည်သူအများစုကမနစ်သက်ကြပါဘူး။ဖိလစ်ပိုင်နဲ့အမေရိကန်ဆက်ဆံရေးမှာတော့နိုင်ငံဆက်ဆံရေးကောင်းမွန်အောင်တမရဒူတာတေးကလှုပ်ဆောင်နေတာမဟုတ်ပဲဖိလစ်ပိုင်စစ်တပ်နဲ့ဘျူရိုကရက်တွေကစ조사လုပ်ကင်နေကြတာဖြစ်တယ်လို့စတီဖင်ရူ့ကပြောပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်ရဲ့တင်ပြချက်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းနားဆင်ရမှာကတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ခြေလှမ်းတွေကြောင့်အာဆီယံဒေသရင်းနိုင်ငံတွေကစိုးရိမ်မှုတွေတိုးနေချိန်မှာဗီယက်နမ်နိုင်ငံကတော့အိန္ဒိယနဲ့တွဲပြီးရေနံရှာဖွေမှုတွေကိုတောင်တရုတ်ပင်လယ်ပြင်အတွင်းလှုပ်ဆောင်ကြမှာပါ။အိန္ဒိယနဲ့ဗီယက်နမ်မဟာမိတ်ဖြစ်လာမှုကတရုတ်နိုင်ငံအတွက်တော့စိတ်အနှောက်အယှက်ဖြစ်စရာဖြစ်နေပါတယ်။ဒီအကြောင်း Ralph Jennings ရဲ့သတင်းလွှာကိုကိုကျော်ဝင်းကပြောပြပါမယ်။
စီးပွားရေးတည်တည်တတ်တာအားကောင်းလာနေတဲ့တရုတ်နိုင်ငံက အာရှဒေသတွင်းသူ့ရဲ့ဩဇာအရှိန်အဟွာလွှမ်းမိုးမှုရှိလာအောင်လဲတိတိတသားဖြန့်ကျက်ပြီးတော့လှုပ်လာနေပါတယ်တရုတ်နိုင်ငံရဲ့တောင်တရုတ်ပင်လယ်တွင်းလှုပ်ဆောင်နေတဲ့တိဆောက်မှုတွေလူလုံကျွန်းတွေကြောင့်ဒေသတွင်းနိုင်ငံတွေကစိုးရိမ်နေကြသလိုနယ်နိမိတ်ဆိုင်ရာအငင်းပွားမှုတွေလည်းတောင်တရုတ်ပင်လယ်တွင်းအာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရှိနေတာပါဒီလိုချိန်မှာပဲတရုတ်နဲ့ဆက်ဆံရေးတိတ်ပြီးတော့အဆင်မပြေလာတဲ့ဗီယက်နမ်နိုင်ငံကအိန္ဒိယနဲ့ဆက်ဆံရေးတွေကိုတိုးမြှင့်နေပါတယ်။အိန္ဒိယသမ္မတရှရီရန်နက်ဂိုဘင်ကအခုတစ်ပတ်ထဲမှာပဲဗီယက်နမ်နိုင်ငံကိုအလဲပတ်ရောက်လာပါလိမ့်မယ်။တနင်္ဂနွေနေ့ကနေပြီးတော့အင်္ဂါနေ့အထိအိန္ဒိယသမ္မတရဲ့ဗီယက်နမ်နိုင်ငံခီးစဉ်အတွင်းဗီယက်နမ်သမ္မတငွယင်ပူထရောင်းနဲ့တကားပိတ်ဆွေးနွေးမှုလည်းလုပ်သွားပါလိမ့်မယ်။အိန္ဒိယနဲ့ဗီယက်နမ်နိုင်ငံလုံးကတရုတ်ရဲ့အားကောင်းလာမှုပေါ်စိုးရိမ်နေကြတဲ့နိုင်ငံတွေပါ။ရှေ့တောင်အာရှမှာအိန္ဒိယရဲ့အခန်းကဏ္ဍကိုဗီယက်နမ်ကပို့ပြီးတော့ရှိစေချင်တယ်လို့ဟိုချီမင်းတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနရဲ့ညွှန်ကြားမှု Trong Nguyen ကပြောပါတယ
် I think that Vietnam wants India to play more active role in the Southeast Asian region because
ရှေ့တောင်အာရှဒေသတွေမှာဗီယက်နမ်ကအိန္ဒိယကိုပိုပြီးတက်ကြွတဲ့အခန့်ခန္ဓာကနေပါဝင်လှုပ်ရှားစေချင်နေတယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အာရှဒေသတွင်းအိန္ဒိယဟာအမေရိကန်၊ဩစတြေးလျ၊ဂျပန်စတဲ့နိုင်ငံတွေနဲ့ဆက်ဆက်ပြီးလှုပ်ရှားတာတွေမှာတိတ်တက်ကြွမှုမရှိဘူးဆိုတာဗီယက်နမ်ကသိနေလို့ပါ
1980ပြည့်နှစ်တွေကစပြီးတော့အိန္ဒိယနဲ့ဗီယက်နမ်တို့မိတ်ဆွေနိုင်ငံတွေဖြစ်လာခဲ့တာ2016ခုနှစ်မှာတော့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေအဖြစ်တိုးမြင့်ဆက်ဆံလာခဲ့ကြပါတယ်။နိုင်ငံခြားကုန်သွယ်မှုတွေကလည်းတိတိတသားတိုးမြင့်လာနေပါတယ်။2019နဲ့2018မှာ 12.8 ဘီလီယံဒေါ်လာဘိုးကုန်သွယ်ခဲ့ကြပြီး2020ကျရင် 15 ဘီလီယံထိပြန်လည်ကုန်သွယ်မှုတွေရှိလာပါလိမ့်မယ်။အိန္ဒိယရဲ့ယင်းနှိမ့်နိုင်မှုတွေကဗီယက်နမ်မှာ 2 ဘီလီယံဒေါ်လာဘိုးရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းဘင်္ဂလားပင်လယ်အော်တွင်းအိန္ဒိယဗီယက်နမ်ပူးတွဲရင်နှံတူးဖော်မှုကိုပထမဆုံးအကြိမ်ဖြစ်လုပ်ခဲ့ကြပါတယ်။လက်နက်တွေဝယ်ယူဖို့လည်းအကျွေးဒေါ်လာ1,500ချိမယ်လို့အိန္ဒိယဘက်ကကန့်လန့်ထားပါတယ်။အခုတစ်ခါထပ်ပြီးတော့နိုင်ငံပူးတွဲလှုပ်ဆောင်ကြမှာကတော့တောင်တရုတ်ပင်လယ်တွင်းရေနံရှာဖွေရေးပါပဲ။ဗီယက်နမ်အနေနဲ့တရားစတာရှာဖွေရေးမှာယင်းနှိမ့်နာမဲ့လှုပ်ဖော်ကိမက်ကိုရှာနေတာလို့ဟိုချီမင်းစီးတီးမှာစီးပွားရေးအကြံပေးလုပ်ငန်းဆောင်ရွက်နေတဲ့ Maxwell Brown ကပြောပါတယ
်။ Issue of oil is probably one of the larger political elephants in the room so to speak.I'm sure that Vietnam is
ဒီမှာကရေနံကိစ္စဟာနိုင်ငံရေးနဲ့ဆက်ဆက်နေတဲ့ကြီးမားတဲ့ကိစ္စတစ်ခုပဲလို့ပြောရမှာပါတရုတ်ရေတင်မောတွေရဲ့တူးကျော်ချင်းချောက်တာတွေကိုမကြောက်ပဲသဘာဝတရားစတာရှာဖွေထုတ်လို့ရေးမှာရင်းနှီးမြှုပ်နှံခြင်းနဲ့နိုင်ငံတွေကိုဗီယက်နမ်ကလိုချင်နေတာတော့သိကြပါတယ
်ဗီယက်နမ်နိုင်ငံကတရားစတာရှာဖွေရေးလုပ်ငန်းတွေကိုတိုးမြင့်လုပ်ချင်နေတယ်ဆိုပေမဲ့အိန္ဒိယဘက်ကတော့သတိထားနေတယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ရဲ့ဂုဏ်သုဆောင်ပါမောက္ခCalfia ကပြောပါတယ
် Vietnam is always trying to get them to do more exploration and India has been wary of holding on
Vietnam ကတော့ India နဲ့တွဲပြီးရှာဖွေစူးစမ်းမှုတွေအများပဲတိုးပြီးလုပ်ချင်နေတာပါဒါပေမဲ့လည်း India ကတော့တရုတ်နဲ့ဆက်ဆက်ပြီးအထူးခိုက်မခံတဲ့နေရာမျိုးတွေဒါမှမဟုတ်ထုတ်လုပ်ဖို့မဖြစ်နိုင်တဲ့နေရာမျိုးတွေမှာရှာဖွေတူဖို့ရည်ရွယ်ကိုမလုပ်မိဖို့သတိထားနေတာပါ
တောင်တရုတ်ပင်လယ်အတွင်းမှာ Vietnam နဲ့ India တို့ပူးတွဲပြီးတော့ရေနံရှာဖွေမှုတွေကိုမလုပ်ဖို့တရုတ်ဘက်ကကန့်ကွက်နေတာ10နှစ်လောက်ရှိနေပါပြီ။ဒါပေမဲ့လည်းဖိလစ်ပိုင်နဲ့တရုတ်ပူးတွဲပြီးရေနံတူးဖော်မှုတွေတောင်တရုတ်ပင်လယ်တွင်းကရေပိုင်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်ကမ်းလွန်ဒေသမှာလှုပ်ဆောင်ကြဖို့မနေ့တုန်းကပဲသဘောတူခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကိုအလဲပတ်ရောက်နေတဲ့တရုတ်သမ္မတရှီကျင်းပင်နဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတို့ရေနံနဲ့သဘောတူငွေနှစ်နိုင်ငံပူးတွဲတူးဖော်ရေးကိုသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ။
ကိုကြောင်လင်းပြပြသွားတာပါခင်ဗျာမကြခင်မနေ့6နာရီခွဲနောက်ပိုင်းတင်ဆက်မဲ့အစီအစဉ်ဒီမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူ VOA ရဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုလည်းနားဆင်ရတော့မှာပါ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာVOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နာနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ကဗိုဒူးနေ့မနေ့ခင်အစည်းအဝေးတွေကိုမနေ့9နာရီအထိလိုင်းဒူမီတာ24 kHz 11.33 လိုင်းဒူမီတာ40 kHz 9443လိုင်းဒူမီတာ58 kHz 5805နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူတိုင်းရိုက်လေးလိုင်းအစည်းအဝေးတင်ဆက်တဲ့အခါမှာတော့
ဒီစစ်တွေမှာပတ်ဝန်းကျင်ကဒုက္ခတွေစခန်းတွေမှာဝင်ပဲအခက်အခဲတွေအများကြီးရှိတယ်။နောက်ပြီးတော့ဟိုမွတ်စလင်ဒုက္ခတွေစခန်းကိုမပြောနဲ့ဒီဟိန္ဒူဒုက္ခတွေစခန်းမှာဝင်ပဲဒိခါမရတာ၃-၅ကြော်တာ
စာကြခင်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်သတင်းဆောင်မတွေကိုမူရင်းအာဘော်မပြက်ဒေါ်လလတန်းနဲ့ဦးကျော်စံသားတို့ကတင်ပြထားပါတယ
်။ပထမဦးဆုံးနေနဲ့မြန်မာနိုင်ငံဟာတရင်မှန်ကိုတင်ပြခဲ့တဲ့သတင်းထောင်အုပ်ကိုထောင်ချခဲ့တယ်။အချက်အလက်မှန်တွေကိုမြန်မာကလေးစားသင့်ပြီးသတင်းတောက်တွေကိုပြန်လွှတ်ပေးသင့်ပါတယ်ဆိုတဲ့ခေါင်းကြီးနဲ့ South China Morning Post သတင်းစာမှာ writer သတင်းဌာနအကြီးအကဲ Stephen J. Adler ရေးသားတဲ့အာဘော်ကနေကောက်နှုတ်တင်ပြလိုပါတယ်။ပြီးခဲ့တဲ့နှစ် December လက writer သတင်းထောင်အုပ်တို့ဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ရဲလက်ချက်ကြောင့်ကျေးရွာတရွာမှာရခိုင်အမျိုးသားထဲဦးအသက်ခံရမှုကိုစုံစမ်းရမှာကျေးရွာအကြီးအကဲတဦးကသတင်းချက်လက်တွေဓာတ်ပုံအထောက်အထားတွေကိုသတင်းတောက်တွေကိုပေးခဲ့တာဖြစ်ပါတယ်သတင်းတောက်နှစ်ဦးတို့ကလည်းတွေ့ဆုံမေးမြန်းခန်းတွေကိုစနစ်တကျပြုလုပ်ရမှာထွက်ပြေးခဲ့ကြတဲ့မွတ်စလင်တွေသာမကဗုဒ္ဓဘာသာတွေရဲနဲ့တခြားလူကြုံရေးတပ်တွေကိုပါမေးမြန်းခဲ့ကြပါတယ်တွေ့ရှိခဲ့တဲ့အချက်လက်ထောက်ထားတွေဟာစိတ်ချောက်ချာတုန်လှုပ်เสียဖြစ်ပါတယ်ဒီလိုမျိုးသတင်းယူမှုကဒေသခံစကားပြောတတ်တဲ့သတင်းတောက်တွေရဲ့မြေပြင်မှာသတင်းစုံစမ်းထောက်လှမ်းမှုဖြစ်တဲ့အတွက်ဗက်လိုက်မှုကျင်းပြီးသတင်းယူမှုမှလည်းကျွမ်းကျင်ရမှာဖြစ်ပါတယ်ဒီလိုမျိုးသတင်းယူမှုတွေကို writer သတင်းဌာနကနိုင်ငံပေါင်း166နိုင်ငံတို့မှလှုပ်ရှားဆောင်ရွက်နေပြီးသက်သေအထောက်ထားခိုင်လုံမှုကိုသတိထားဦးစားပေးတာဖြစ်ပါတယ်ဒီသတင်းကြောင့်လေသတင်းတောက်တို့ဖမ်းဆီးခံရစေမှာမြန်မာအာဏာပိုင်တွေဘက်ကလူအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တာကိုဝန်ခံခဲ့တာဖြစ်ပါတယ်။သတင်းတောက်တွေကိုဖမ်းဆီးရမှာထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့ရှစ်လကြာတရားရုံးမှာစုံစမ်းစစ်ဆေးရမှာလေရဲရရှိတဦးကမှတ်တမ်းတွေကိုမီးရှို့ခဲ့ကြောင်းဝန်ခံခဲ့တယ်လို့နောက်တဦးကတက်တဲ့အထောက်အထားတွေကိုစာရွက်စာတမ်းပေါ်မှာရေးချစ်ခဲ့တယ်လို့ထွက်ဆိုခဲ့တာဖြစ်ပါတယ်။တခါမပြောလင်းပဲတတိရှိတဲ့ရဲရရှိတဦးကအထက်အရာရှိဗိုလ်မှူးဦးရဲ့ခိုင်းစေချက်အရသတင်းတောက်တွေကိုစာရွက်စာတမ်းတွေနဲ့ထောင်ချောက်စင်ဖမ်းဖို့အမိန့်ပေးခဲ့တာကိုလေဝန်ခံခဲ့လို့သူကိုယ်တိုင်နဲ့ထောင်တာတစ်နှစ်ချခံခဲ့ရတာဖြစ်ပါတယ်ဒီအခြေအနေကြောင့်နိုင်ငံတကာကဝိုင်းဒေါသထွက်ခဲ့ကြပေမဲ့ခုတည်းတည်းတော့ဘာမှပြောင်းလဲတာမတွေ့ရသေးပါဘူးဒေါအောင်ဆန်းစုကြည်ကတော့ဒါဟာသတင်းလွတ်ခွင့်နဲ့မဆိုင်ဘူးပြည်တံတွေဟာဥပဒေအရချမှတ်ရတာဖြစ်တယ်လို့ဆိုပါတယ်ရိုက်တာသတင်းတောင်နှူးတို့ပေါ်ချမှတ်တဲ့စီရင်ချက်ကိုအယူခံဝင်ရမှာဥပဒေကြောင်းရမှားယွင်းမှုတွေအချက်လက်မှားယွင်းမှုတွေကိုထောက်ပြထားပါတယ်ခင်မွန်းဒဲတွေဖာကင်တွေဖြစ်ကြတဲ့ဒီသတင်းတောင်နှူးတို့ပေါ်လူငင်းချမ်းသာဝင်ပေးဖို့ဒေါအောင်ဆန်းစုကြည်အနေနဲ့လုပ်ပိုင်ခွင့်ရှိပါတယ်ဒီသတင်းတောင်နှူးတို့ဟာတနည်းနည်းပါကြာဖန်စီခံခဲ့ကြရတာဖြစ်ပြီးပြစ်မှုကျူးလွန်လို့မဟုတ်ပဲပြည်သူတွေသိသင့်တဲ့သတင်းကိုတင်ပြခဲ့လို့ဖြစ်ပါတယ်ဒါကြောင့်တရားဥပဒေစိုးမိုးရေးနှင့်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရရှိဖို့တန်တိတ်ထံခိုင်မာကြောင်းပြတ်သားလူတဲ့ဆိုရင်လူချင်းချမ်းသာခွင့်ပေးခြင်းဟာမှန်ကန်တဲ့လုပ်ရဖြစ်ပါလိမ့်မယ်။သတင်းတောက်တွေဟာ6ပြည့်ကင်းသဲလဲစင်တော့မဟုတ်ကြပါဘူး။ဒါပေမဲ့သတင်းတောက်လုပ်ငန်းဟာပြည်သူအကျိုးပြုလုပ်ငန်းဖြစ်သလိုထင်သာမြင်သာရှိစေတဲ့အစိုးရတွေစီးပွားရေးလုပ်ငန်းတွေကိုတာဝန်ခံတာဝန်ယူမှုရှိစေတဲ့သတင်းသူသတင်းမှန်တွေကိုဖော်ပြခြင်းအပြင်လူတွေကိုအသိဉာဏ်ပွင့်လင်းစေတာဖြစ်ပါတယ်။ဒါကြောင့်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုလူငင်းချမ်းသာခွင့်ပေးခြင်းအပြင်ဒီမိုကရေစီစံထားချက်တွေကိုဖော်ဆောင်ဖို့မြန်မာအစိုးရရဲ့တန်တိထံခိုင်မာမှုကိုထပ်လောင်းအတည်ပြုရာရောက်သလိုမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်လည်းဒီတတိရှိလာတဲ့သတင်းတောင်ဦးနဲ့တူကဘာရဲ့မျှော်လင့်ချက်ကိုလည်းအားဖြည့်ပေးရာရောက်ပါတယ်လို့ရိုက်တာသတင်းဌာနအကြီးအကဲလည်းဖြစ်
အဒီဒါကျုပ်လေးဖြစ်တဲ့စတီဗန်ဂျေအက်လရဲ့အဘေါ်မှာဖော်ပြထားပါတယ်မြန်မာနိုင်ငံခြေနေပုံမတူတဲ့ကောင်းမွန်မှုဥပါရလေးလာရေးအဖွဲ့ကဘယ်လိုကူညီသလဲဆိုတဲ့ခေါင်းစဉ်နဲ့ IDRC ခေါ်နိုင်ငံတကာဖုံဖြူရေးသုတေသနအဖွဲ့ရဲ့ရေးသားချက်ကိုတင်ပြလိုပါတယ်မြန်မာနိုင်ငံရဲ့လွတ်လပ်တဲ့သုတေသနအဖွဲ့တချို့ဟာသုတေသနအရေးအသွေးစံမှန်တဲ့မြန်မာတယ်လို့ယူဆရပေမဲ့ဥပါရချမှတ ုံနေရတဲ့စီးပွားရေးလူမှုရေးစင်ခေါ်မှုတွေကိုကိုင်းတွယ်ဖြည့်ဆင်းတဲ့နေရာမှာမြန်မာတွေအတွက်တကယ်ပဲအထောက်အကူပြုနိုင်ရလားဆိုတာကို2018 Policy Community Survey လို့ခေါ်တဲ့အစိုးရခန်းစာမှာဖော်ပြထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွေကမူဝါဒချမှတ်သူတွေဟာပညာရေးကျန်းမာရေးလူရေးပြဿနာကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးညှိနှိုင်းချက်စတဲ့ကိစ္စတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလက်လှမ်းပြင်ကြပါမယ်စီးပွားရေးစီးရင်တော်မှာမူဆော့ချရေးတဘာဝသေဟန်ဇာတာနဲ့နိုင်ငံခြားဆက်ဆံရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့လွယ်လွယ်ကူကူလက်လှမ်းမမီရတွေ့ရတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံတွင်ဒေသခံမူဝါဒလေ့လာရေးအဖွဲ့တွေအနေနဲ့မြန်မာဖွံ့ဖြိုးရေးအတွက်ပူပီးထိတိယောက်ယောက်ကူကာခြင်းခံရနိုင်အောင်သုရေသနအရည်သွေးကြွညံ့ကြည်ညင်ဖြစ်အောင်လေ့ကျင့်ထားတဲ့ဝန်ထမ်းတွေသူတို့ရဲ့ဝန်ဆောင်မှုပုံမိုးပြီးတော့အလေးထားဖို့စတဲ့ကိစ္စတွေမှာလိုအပ်နေတယ်လို့အဆိုပါသုရေသနကဖော်ပြထားပါတယ်အစင်းမြင့်အရေးပါတဲ့ပုဂ္ဂိုလ်တွေရဲ့ထင်မြင်ယူဆချက်တွေအဖြေတွေကိုရရှိနိုင်ဖို့ခက်ခဲတဲ့ကိစ္စဟာဒီမြန်မာဒေသခံမူဝါဒလေ့လာရေးသမားတွေအတွက်ခိုင်မာတဲ့အချက်လက်ကိုပြင်နိုင်ဖို့အတိတ်ကအတားအဆီးတရားဖြစ်နေတယ်လို့လည်းဆိုပါတယ်။ IDRC ဟာ2010 2013 2018ခုနှစ်တွေတုန်းကနိုင်ငံပေါင်း20နဲ့ပတ်သက်ပြီးသုတေသနလုပ်ငန်းတွေနည်းစနစ်တွေပုံမကောင်းမွန်မှန်ကန်အောင်လုပ်ရနိုင်ခဲ့တာဖြစ်ပြီးအခုလှုပ်ဆောင်နေတာကတော့မြန်မာနိုင်ငံအတွက်ပထမဆုံးအရင်ဖြစ်ပါတဲ့။သူတို့ရဲ့လေလာတွေ့ရှိချက်တွေဟာမြန်မာနိုင်ငံကဘူဝါဒလေလာရေးအဖွဲ့တွေအတွက်စနစ်ကျနမှုစွန့်ရီထက်မြက်မှုအတွက်အထောက်အကူဖြစ်စေလိမ့်မယ်လို့လည်းရည်သားထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းဒေါ်လလတန်းနဲ့ဦးကျော်စံသာတို့တင်ပြခဲ့ကြတာပါခင်ဗျာ။သောရစီမားခင်ဗျာ VOA ရဲ့မနက်ခင်းအစီအစဉ်တွေထုတ်လွှင့်မှုမီတာလိုင်းအပြောင်းလဲရှိတာကိုလည်းတင်ပြခြင်းပါတယ်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတော့လိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 61533ညာနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာအတန်းကပို့ချမှာဖြစ်ပါတယ
်။ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
break the ice
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး idiom ဆိုတဲ့ the white table ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်တီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လည်းအများအဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကရီစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လေရှိကြပါတယ်အလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလေးရှိကြပါတယ်ဒီလိုလိုချင်အားဖြင့်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရbreak the ice ရေလို့ရည်ညွှန်းသုံးပါလေ noun noun အဖြစ်ကတော့ ice breaker ရေလို့ခေါ်ပါလေ break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech So he broke the ice with a joke and had the audience laughing.
Tom nga me gun pyo bu lu o ji shi yat de kha ma tait ko sait pu ni da. Da ba me tu ga prita ne yin ni aw yi sia sa pyo lai do prita le tabo ja yin ni ja de li lu di be ya ba de. Uma ko naw ta khaw na sin ji ja ya aw.
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
Lulwe chin chin ti twe set san ya ma a sa bai kha sing sing phit ni de twe iti ise phit ni de chi ni ko nwe thwe twa aw khin ngin min min ne pyo ye su ye naw la pyaung la yi la mo la a chi ni phit ya li aw lut da ko idiom a thong ya be lu pyo ma le
break the ice
lu pyo lu ya ba de အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကိုဗီဒီယိုရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်တင်ဆက်ပေးနေပါတော့ပါခင်ဗျာအခုတော့အင်္ဂါညအတရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန်ဦးကအစီအစဉ်တင်ဆက်တာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံဒဲမှာရှိတဲ့ဒီ IDPs ပေါ့နော်မွတ်စလင်ဒုက္ခသည်စခန်းတွေအခြေအနေဖြစ်ပါတယ်စစ်တွေအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်ဒီလှေပြက်ပြီးတော့ရန်ကုန်တိုင်းကြောက်တန်းမြို့နယ်အနီးဆဲရောက်လာလို့အာဏာပိုင်တွေကခေါ်ယူထင်းသိမ်းပြီးတော့သူတို့မူလစခန်းတွေကိုပြန်ပို့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်ပြန်ခေါ်ယူရေးမအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲခုလိုမျိုးမြန်မာနိုင်ငံတွေကဒုက္ခသည်စခန်းတွေရဲ့နောက်ထပ်အခြေအနေတစ်ခုကိုကျွန်တော်တို့မြင်လိုက်ရတာပါသူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲ့ဒီကလေးကဒုက္ခသည်စခန်းတွေထဲမှာ6နှစ်ကျော်လောက်ကိုနေထိုင်ခဲ့ကြရတဲ့သူတွေဖြစ်ပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ရည်တည်ရေးသူတို့ရဲ့အနာဂတ်အာမခံချက်အာဏာပိုင်တွေဘယ်လိုများဆောင်ရွက်ပေးထားသလဲဆရဒီမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးစိတ်ဝင်းပါဦးစိတ်ဝင်းကတော့ Inter News အဖွဲ့ကြီးရဲ့ဒီသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်အဲသတင်းစာသမားတူလည်းဖြစ်ပါတယ်နောက်တူကတော့ Ranger ဒုက္ခသည်ကိုတိုင်းက Ranger ဒုက္ခသည်တခုတူပါမြန်မာနိုင်ငံတဲကပါဦးလာထွန်းပါနောက်တူကတော့ Hindu ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Hindu ခေါင်းဆောင်တူဖြစ်တဲ့ဦးဟင်ဒရီ၃ယောက်လုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ကိုစိန်ဝင်းကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ပြီကြားပါပါခင်ဗျာ
โอเคကိုစိန်ဝင်းကြီးကျွန်တော်ခုနကပြောလို့ပေါ့ပြီးခဲ့တဲ့ရက်ပိုင်းကပဲဒီစစ်တွေဘက်ကဒုက္ခသည်စခန်းနေပြီးတော့ဒုက္ခသည်တွေမလေးရှားဘက်ကိုပြေးကြရင်းနဲ့ရန်ကုန်မှာပဲဖမ်းမိတယ်သူတို့ပြန်ပို့လိုက်ပါပြီအဲ့တော့ဘာပြောပြောဒီဒုက္ခသည်စခန်းကမွတ်စလင်တွေရဲ့အခြေအနေပေါ့အဲ့တော့အခုကအဆိုင်ပြီးတော့ပြောနေကြတာကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဂျာဒုက္ခသည်တွေရဲ့အခြေအနေဒုက္ခသည်တွေပြန်ခေါ်ရတာကိုပဲပြောနေပြီမဲ့တကယ်မြန်မာနိုင်ငံထဲမှာကိုရှိပြီးသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေရောဟိန္ဒူဒုက္ခသည်တွေရောဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တည်တည်ချာချာသတင်းမီဒီယာပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေရောလူတွေကရောအာယူပြီးတော့တင်ပြနိုင်မှုရှိရလားခင်ဗ
ျမရှိပါဘူးဟိုဟာလေဒုက္ခသည်တွေဒီကျွန်တော်သိတဲ့လောက်ကတော့စစ်တွေမှာပတ်ဝန်းကျင်ကဒုက္ခသည်စခန်းတွေမှာပဲအခက်အခဲတွေအများကြီးရှိတယ်။နောက်ပြီးတော့ဘာလဲဆိုတော့သူတို့ရဲ့အနာဂတ်ရည်မြတ်တွေကမီးရာတွေအေးနော်ဟိုမွတ်စလင်ဒုက္ခသည်စခန်းကိုမပြောနဲ့ဒီဟိန္ဒူဒုက္ခသည်စခန်းမှာပဲဒိက္ခာမရတာ၃၅ကျော်တာစသဖြင့်အဲ့ဒါမျိုးတွေဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ဟိုအနေထားတွေကိုတိုင်းခြားလို့ရတယ်ဘယ်ပေါ့ရေဘူးရအပြင်မွတ်စလင်ဟိန္ဒူဒုက္ခသည်တွေကိုဟိုပို့ပြီးတော့ဖေဘာပေးတဲ့အနေထားရှိတယ်လို့ဟိုအများကသိထားကြတဲ့အနေထားမှာတော့အဲ့တော့ဒုက္ခသည်စခန်းကြီးကကြာလာတယ်ဒီမြစ်တွေကြာလာတယ်ဘယ်လို6မြစ်ကြာလာတယ်နော်ပြီးကသူတို့တွေရဲ့သာသမီတွေပညာကြီးတွေဒါတွေဘာမှလည်းမရှိဘူးပြီးတဲ့နိုင်ငံသားကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဘာမှကြီးကြီးရာရာမရှိဘူးဟိုသူတို့ကလည်းနေရာချဖို့ဟာကိုသူတို့ရဲ့နေဟိုနေဖို့နေရာတွေချဖို့ဟာမျိုးမှမရှိဘဲနဲ့အဲပြောရင်တော့ဟိုအစိုးဒီအစိုးရအနာဂတ်အကောင့်တွေနေတဲ့အထဲမှာကအာသူတို့ကကမ်းတဲ့ area တွေထားမဲ့သဘောဖြစ်နေတယ်အဲ့ဒီအခါအဲ့ဒါဒီအကုန်လုံးကသူတို့တွေကိုဟိုတခြားသောနိဒန်းတွေသူတို့ရဲ့လက်မြောက်ရေးအတွက်ကိုစဉ်းစားတာတွေအများကြီးဖြစ်နေတာပဲ
ဟုတ်ကဲ့ကျွန်တော်ဒီမှာမေးချင်တာကရခိုင် လွတ်တော်ကဆုံးဖြတ်ထားတာတခုရှိပါတယ်မောင်းတော်တောင်ပိုင်းမှာဒီမွတ်စင်ဒုက္ခတဲ့သူပြန်ပြီးတော့မထားဘူးပေါ့နော်အခုကျွန်တော်ကြားတော့ကလည်းဒီစစ်တွေဝင်ချင်းပတ်ဝန်းကျင်မှာရှိတဲ့ဒုက္ခတဲ့တွေဘာတွေကအဲ့ဘက်ပါမှာရှိနေတဲ့အခါကျတော့ဒုက္ခတဲ့နေရပြန်ရေးမှာအစိုးရကဘာမှမလုပ်ပေးနိုင်တော့ဘူးလားအခုနေထား
အစိုးရအနေနဲ့လည်းအခက်အခဲရှိတစ်ဖက်မှာလည်းအခက်အခဲရှိတယ်။နောက်ဟိုသူကတော့လက်ရှိမှာစူးစမ်းနေတာတော့ဟိုဘက်ဒီအိန္ဒိယတည်ယူစားတဲ့နိုင်ငံတွေကလည်းဟိုတိုက်တွန်းနေတဲ့အတွက်နည်းနည်းပြန်လက်ခံရေးဆိုတဲ့ဟာကိုပဲတွားနေတာ။ဒါပေမဲ့ဒါကအဲ့ဒီလိုဝုန်းကနေလှုပ်လိုက်လို့လည်းဟိုဒါဖြည့်ရှင်းချက်တော့လည်းမဟုတ်ဘူး။အဲဒီခိုင်းဒီဘက်ကဟိုတချို့ပေါ့နော်တချို့ကဒါတွေလည်းဆိုတော့ဒီနောက်ပိုင်းမှာဆိုရင်မွတ်စလင်မရှိမွတ်စလင်မရှိရဘူးဆိုတဲ့ဟာမျိုးတောင်းဆိုတာတွေရှိတယ်။နောက်ဒီဒုက္ခသူတို့ရဲ့မလုံခြုံမှုဆိုတဲ့အတွက်အဲဒီဘက်ဒီမှာနေရာမချဖို့ဆိုတဲ့ဟာပေါ့နော်။အဲ့ဒါတွေကတော့ကျွန်တော်ထင်တယ်အဲဆွေးနွေးတဲ့အဲ့လိုကြီးလုံးလို့ရနိုင်တဲ့အနေထားတော့အဲ့ဒါမျိုးတွေမရှိဘူးတူတာအစိုးရအနေနဲ့လည်းသိချကိုင်းနေအစိုးရအနေနဲ့လည်းကြက်တာတော့အကြက်သေးတော့ရှိတယ်တို့တော့လည်းပဲအစိုးရကိုယ်တိုင်ကဥပမာအဖြစ်ဒီအဲ့ဒီဟာကိုမတွန်းလှန်လို့ရှိရင်တော့ရမှာမဟုတ်ဘူ
းအခုနောက်တစ်ခုကအကူအညီတွေကိစ္စပါအကူအညီနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကဘယ်လောက်ထိ assess ရတယ်လို့ကြားထားပါလဲဒီပြည်တွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကို
အကူအညီတွေအကုန်လုံးကတော့အကန့်အသတ်နဲ့ပဲသွားနေတာပဲဒီဟာတွေကိုဟိုပြည်တဲ့တိုင်းမနဲ့နိုင်ငံရေးအေးလှုပ်ဆောင်မှုတွေအနေဒါကဒီ INGO တွေအေးကနေပြီးတော့ဝင်ရှုပ်တယ်ဆိုတဲ့ဟာမျိုးဖြစ်အောင်လှုပ်ထားကြတဲ့အတွက်အဲ့ဒါတွေအကုန်လုံးမှာအကန့်အသတ်ဖြစ်နေကြပါလေ
။ဟုတ်ကဲ့ကိုစိန်ဝင်လီလိုက်ပါမှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဒုက္ခတဲ့တူဖြစ်တဲ့ကုလားထွန်းကိုပဲတိုင်ရင်ပြီးကြည့်ပါမယ်။အခုဒီစစ်တွေနောက်မှာရှိတဲ့ဒုက္ခတဲ့စခန်းမှာလူသိဝင်ကြအောင်ရှိရလို့ကြားပါတယ်။အဲ့တော့ဒီဒုက္ခတဲ့တွေကပြောမယ်ဆိုလို့ရှိရင်ဒီရခိုင်တိုင်းသားတွေနဲ့ရောနှောနေတဲ့ရက်ွက်တွေထဲမှာဖြစ်နေတယ်ဖြစ်နေတော့ဒီဒုက္ခတွေတွေသူတို့နေရက်ကိုပြန်ရေးအတွက်ကိုစိုးရင်စရာရှိတဲ့လုံခြုံရေးရပြဿနာရှိတယ်အဲ့လိုအခြေအနေတွေလည်းအစိုးရဘက်မှာခက်ခဲရှိနေပုံရပါတယ်ကိုလာထွန်းအဲ့ဒါဟုတ်ပါလား
ဘယ်လိုပြောမလဲကျွန်တော်တို့ကကိုကြည့်ရခိုင်တွေနဲ့ဆက်ဆံပြီးတော့နေတယ်ရခိုင်တွေကလည်းဒုက္ခစီဒီ IGB 10တွေအစီလာပြီးတော့ပစ္စည်းတွေရောင်းတယ်ကျွန်တော်လေးဝေးတယ်အဲ့လိုတွေကျွန်တော်ကဆက်ဆံရေးကောင်းတွေရှိတယ်အစိုးရလို့ပြင်ပြနိုင်တယ်ဒါတွေကမရှိနိုင်ကြဘူးမရှိဘူး
တောင်ရှိသူတွေပြောနေတာ NVC card ကိုသူတို့လုတ်လိုက်ပုံနော် NVC card လုတ်ခြင်းအဖြစ်နိုင်ငံသားဖြစ်ဖို့အတွက်ခွန်လန်းနေမြန်မြန်ဆန်ဆန်ပွင့်သွားမယ်သူတို့ကလည်းနိုင်ငံသားဖြစ်နိုင်မယ့်အခွင့်အရေးတွေကိုမြန်မြန်အချင်းတူတူတွင်းလုတ်ပေးမယ်လို့ပြောနေပါတယ်ခင်ဗျအဲ့တော့ NVC card မလုတ်ကြဘူးလားဒုက္ခသည်တွေက
NVC card ဆိုတာကျွန်တော်သူတို့ပြောတာဘာအတော့တော့မရှိတဲ့လူတွေက NVC card ခံရမယ်ပြီးတော့ပြောတယ်ကျွန်တော်လူတွေမှာကအတော့တော့တစ်ခုမှမရှိတဲ့သူရှိတယ်ကျွန်တော်မှာအမျိုးသားစင်တင်ကက်ရှိတယ်ဟိုသူတို့အရင်ဖိုးဖေးထားတဲ့ယာယီတဲ့ရှိတယ်ကျွန်တော်လူတွေမှာအထောက်အထားမရှိတဲ့လူတွေပြောင်းမှမရှိဘူးသူတို့သူတို့ပြောတာတစ်ခါပြောတာ NVC ကဆိုတာဘာအထောက်အထားမှမရှိတဲ့လူတွေမာမယူရမယ်ဆိုပြီးတော့ပြောတယ်ဒါမဲ့တုတ်ပေးတာကာကြတော့သူတို့ကဟိုဘောမွတ်စလင်ဆိုရင်တုတ်ပေးတယ်ရခိုင်နာအဲ့လိုမျိုးအကျရာမှာတုတ်ပေးတယ်ပြီးတော့အဲ့ဒီ NVC ကနေပေါ်ပြီးတော့နိုင်ငံသားဟိုဘောဟိုချစ်စလင်ဥပဒေအရပဲကျွန်တော်တို့၆ရင်းနဲ့သူတို့မသိဘူးဗျကျွန်တော်မောင်းတော့ကိုတီတော်ကနေလူ400ကျော်ကျော်အဲ့လို NVC ကသူတို့ကအကျရာမှာပြောလူတွေကမသိမနေကိုတွားပြီးရှောက်တယ်။ရှောက်တာကမှလည်းသူတို့ကဟိုအထောက်အထားဂျီပီစုံစုံနဲ့ရှောက်တယ်။ဒီစိနေဥပဒေမှာဟိုဘောပုံမှန်ရှောက်ပုံမှန်ဖွင့်ပုံမှန်ငားနဲ့သူတို့ကတွားပြီးရှောက်တယ်။ရှောက်တာကအဲ့ဒါသူတို့ကမသိမနေကိုဥပဒေအရနိုင်ငံသားပြရမယ့်ဟာကိုအခုတမိချော်ပြီ
းဥဟန်နူရီကြားပါလားခင်ဗျဥဟန်နူရီကတော့ဟိန္ဒူဒုက္ခတွေလို့လည်းအကူအညီပေးနေတယ်ဟိန္ဒူကောင်းဆောင်လူဖြစ်ပါတယ်။အဲ့တော့ခုနကတော့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုသိကြပြီဖြစ်ပါတယ်ကျွန်တော်တို့ကြားနေလို့ဟိန္ဒူဒုက္ခသည်တွေလည်းအခက်ကြုံနေလို့ကြားပါတယ်ဟိန္ဒူဒုက္ခသည်တွေရဲ့စခန်းရဲ့အခြေအနေလည်းပြောပါအောင်ဗျဟ
ိန္ဒူဒုက္ခသည်တွေမှလည်းပဲခုနဥစဉ်ကအခုပြောပြတယ်လို့ကြားတယ်သူတို့စားဝတ်နေရေးကစအဲလွန်ခဲ့တဲ့2လ3လအနည်းစပြီးတော့ဘယ်လိုအထောက်ပံ့မှမရဘူးဆိုတော့နောက်ဆုံးတင်းလေးကြီးကြားပါတယ်ခင်ဗျအဲဟိုခွဲခြားပြီးတော့ဟိန္ဒူကပဲအဆင်ပြေနေတယ်ဆိုတော့အဲ concept တခုကလည်းမှန်မှန်ဘူးခင်ဗျအဲတော့ဟိန္ဒူတွေလည်းပဲအတူတကွခုနပြောတဲ့စာဝတ်နေရေးနဲ့ပတ်သက်ပြီးတော့တော်တော်ကိုကြီးမားကြတဲ့ရောက်နေကြတယ်ခင်ဗျ
ခုန2လ3လလောက်ရှိပြီးစားမရဘူးဆိုတာဒီမတိုင်ခင်ဘယ်သူကထောက်ပံ့ပေးနေလဲခင်ဗ
ျသူတို့ကတော့ NGO ရတယ်ပေးတယ်လို့ကျွန်တော်ဒီဘာသာဝင်တချို့တွေရတယ်ပဲခုန fan cop ပြီးတော့ကျွန်တော်တော့ပို့တယ်ပထမပိုင်းမှာလုပ်ခဲ့တာလေးကြီးရှိတယ်ခင်ဗ
ျဟုတ်ကဲ့
အဲခုနောက်ပိုင်းကျတော့လေဟုတ်စပြီးတော့ဒီ NGO တွေရတယ်ပြီးတော့ international firms တွေပြင်းနေတယ်ဆိုတဲ့အနေအထားမျိုးမှပြီးတော့ကျွန်တော်လည်းနည်းနည်းပါးပါးကလေးလေးဒါပေမဲ့လွန်ခဲ့တဲ့နှစ်ပတ်လောက်ကစပြီးတော့ အဲ့ဒီမျိုးပေါ်မှာရှိတယ်စက်ပြင်းမျိုးပေါ်မှာရှိတယ်ကိုရင်းမော်တို့ဘာလို့ကကျွန်တော်ကိုဆက်ပြလာပြီးတော့မှအစားတောက်နေပါလေကျွန်တော်ကိုဒုက္ခရောက်နေပါလေဆိုတော့ကျွန်တော်တို့နဲ့စံစီစားရုပ်ချက်တော်ဆက်အပေါ်လုံးကတ်ချက်ပြီးတော့ကလာကိုဘလောက်လောက်လို့လဲဆိုတာမျိုးလေကျွန်တော်ကြားပြီးတော့စဉ်းပြန်ခိုင်းထားတာပါလေခင်ဗျာ
ဟုတ်ကဲ့အဲ့ဒါကအကူကြီးမလောက်တော့လို့လားအကူကြီးဖြတ်ခံရလို့လား
အခုကကျွန်တော်တို့သိရတဲ့လောက်ကအကူကြီးကလာတာကနေသွားတာခင်ဗျာသူတို့ရဲ့မြို့တန်ကြီးရဲ့အဆိုအရပြောရမယ်ဆိုလို့ရှိရင်တော့အကူကြီးလေးကိုကလာတာနဲ့သွားတာ
ဟိန္ဒူဒုက္ခသည်တွေကတော့နေရပြန်ဖို့အချိန်ကြီးမဖြစ်သေးဘူးလား
သူတို့လည်းအခုပြောနေတဲ့ပုံစံကသူတို့လည်းနေရတဲ့ကအကြည့်ပြချပြီးခြားတာမျိုးမရှိဘူးအဲဟိန္ဒူဒီဘာသာရေးကြောင်းမှလည်းရှိနေတဲ့လူတွေလည်းပဲခုနနေရပြန်တဲ့အနေနဲ့တခုမရောက်သေးဘူးအဲအဲ့လိုသူတို့မှလည်းပြန်နေတဲ့လူတွေလည်းရှိနေကြတယ်ဒါပေမဲ့ process ကအရင်နေနေတယ်အဲ့လိုဖြစ်နေတယ်
ကျွန်တော်ချာတော်ရှင်နေဖိတ်ခေါ်ပါမယ်ကျွန်တော်အရင်ဆုံးဥက္ကမောင်ထွန်းကိုဖိတ်ခေါ်ကြပါမယ်ဥက္ကမောင်ထွန်းကစစ်တွေဒုက္ခတဲ့စခန်းကတူဖြစ်ပါတယ်ဥက္ကမောင်ထွန်းစစ်တွေဒုက္ခတဲ့စခန်းမှာရှိတဲ့မွတ်စလင်တွေအခု6နှစ်ကျော်လာပြီသူတို့ရဲ့ပညာရေးလူမှုရေးအခြေအနေများဘယ်လိုများရှိလဲအခက်အခဲတွေဘာများရှိလဲခင်ဗျဟ
ိုကျွန်တော်2010လေးမှာတိုင်းကင်ကတိတ်ကပေါ့နော်ကျွန်တော်တို့စစ်တွေမျိုးပေါ်မှာနေခဲ့တဲ့သူတွေဖြစ်တယ်အဲ့ဒီမှာကျွန်တော်တို့နေရာတွေဆိုတာအဆအဆအရာရာအချင်းပြေခဲ့တဲ့ဘဝနဲ့ကျွန်တော်တို့နေလာခဲ့ရတာဆိုတော့ကျွန်တော်တို့အဲ့လိုအဆအဆအရာရာအဆင်ပြေခဲ့တဲ့ဘဝတစ်ခုကနေကျွန်တော်တို့ကိုဒီ IDP ကက်မှာရွှေ့ပြောင်းပြီးတော့နောက်ပိတ်ပြီးတော့နေဖို့ပြောတယ်ဆိုတာဘာလို့ဒီမှာခုကျွန်တော်တို့နေရတဲ့နေရာမှာကျွန်တော်တို့ရဲ့စာဝေးနေရေးကျွန်တော်တို့ရဲ့ကျဲမာရေးအပဲ့မွေးဝင်းကြောင့်ဒီကလေးတွေရေးပညာရေးဒီကျွန်တော်တို့ freedom of movement လို့ခေါ်တဲ့တော်လာကိုအခွင့်အရေးတွေဘောနောကျွန်တော်တို့တွေအဓိကပြောမယ်ဆိုရင်ဒီလုံခြုံမှုကိစ္စတွေပေါ့နော်အခြေခံလူ့အခွင့်အရေးအေးဘာတစ်ခုမှအမဲကန်ချက်မရှိတဲ့နေရာမှာကျွန်တော်တို့လုံဖိတ်ပြီးတော့တားနေတာဟာလူတွေကအခက်အခဲဖြစ်ဆုံးတဲ့ရင်ဆိုင်ပြီးတော့မှအသေးစိတ်ဆုံးရှုံးနေရတာကြီးအမြဲတမ်းပါပဲ
ဟုတ်ကဲ့ကိုကမောင်တို့က MVC ကတ်ကိုဘာကြောင့်မလျှောက်ကြတာလဲ MVC ကတ်လျှောက်ဖို့တဲ့သူတို့ဆိုကပြောထားလျှောက်ကြလားမလျှောက်ကြဘူးလား
MVC ကတ်ဆိုတာသူ့ရဲ့ process မှာရှိတယ်ဒါနိုင်ငံသားမဟုတ်တဲ့သူတယောက်ဒီကဲကန်ဆောင်တဲ့သူကနိုင်ငံသားမဟုတ်ဘူးဆိုပြီးတော့သူကဖိန့်တလိန်အဲ့မှာရေးတာလာရှိတယ်။ဒါရင်ကျွန်တော်တို့အဲဒီဘောနောနိုင်ငံသားဖြည့်ရေး process ကိုကျွန်တော်တို့တွက်ကြည့်တဲ့အခါကျတော့ဒီ MVC အစင်းကိုခံရတဲ့သူတွေကနိုင်ငံသားမဟုတ်ဘူးတခြားနိုင်ငံကနေဒီနိုင်ငံကိုနေတယ်လို့စိုက်နေတယ်လို့ဘောနောဒီကိုလာတယ်ပြီးရင်သူကနိုင်ငံဒီမြန်မာနိုင်ငံသားပြည်ချင်းတဲ့အခါမှာသူ MVC ကိုလက်ခံရတာဒါကြီးရဲ့ first process ဘောနောဒီကျွန်တော်တို့လူတွေကလူငယ်လူမျိုးတွေကျွန်တော်ကိုယ်တိုင်ကသုံးခုချုပ်ကင်ထားတဲ့သူကြောက်ပါ
သုံးခုချုပ်မှတ်ပုံတင်ကိုပြောတာနော
်မထိုင်ခင်ကတည်းက2010လောက်မှာကျွန်တော်ကို white card တွေတိခဲ့တယ်ပြီးရင်အဲ့ဒါ2015မှာပြန်တင်တယ်အခုကျွန်တော်လက်ထံမှာဘာမှမရှိဘူ
းကိုတမ်းမောင်ကြားပါလားခင်ဗျာတူတူတူလေးဆွေးနွေးလို့ရပါတယ်အချိန်လည်းအကန့်အသတ်ဖြစ်နေလို့
ဒီ2012လက်က2012 2013ဒီဆိုကသူကဖြစ်အောင်သူကအမျိုးမျိုးလုပ်ခဲ့ပါတယ်လုပ်ခဲ့ပြီးတော့လေမွတ်စလင်မျိုးသူကဟိုအချမ်းဖက်အုပ်စုဆိုပြီးတော့ပုံမှန်တွေတက်ပြီးဆွဲတယ်အခုလေဟာလာဒုက္ခတွေဒီဟာလာထိုင်းမလေးဘက်ကိုသွားတဲ့ဟာရန်ကုန်ရောက်လာရန်ဝန်နေပြီးပြန်ပို့ပြလိုက်တယ်အဲ့တော့အဲ့လူတွေဖမ်းလို့မရတော့ဘူးမရှိတဲ့လူကိုလူကုန်ပုံမှန်နဲ့ဆွဲထည့်တယ်ဟာလာမန္တလေးမှာဟာလာ2013ကလောက်သွားတယ်ဟာလာသူတို့အရေးချင်းသူတို့ဆိုမရင်းမှုတွေနဲ့တက်ပြီးလောက်သွားတယ်ဟိုတောင်းညာက26လို့မိရှော့သွားတယ်အဲ့လူတွေမဆောင်ဘူးဝန်ထမ်းတွေကိုရောက်ခွင့်ကိုအိမ်နေရာကိုလုံခြုံဆောင်တဲ့လူတွေသူတို့ပုံမှန်အမျိုးမျိုးတက်ပြီးဖမ်းတယ
်ကုသမော်ကြီးကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှိသူဖိတ်ခေါ်ချင်ပါတယ်ကိုမြစ်စော်တူတူလေးဆွေးနွေးမြေးမြန်းလို့ရပါတယ်ခင်ဗျာကိုမြစ်စော်ကြီးအချိန်လိုက်အကန့်အသတ်ရှိနေလို့
အခက်ခဲတော့ဒီမှာကျွန်တော်တို့ဒုက္ခတွေစခဲမှာအခက်ခဲတော့ပိုးလာပေါ့ဟိုပေါင်းစုံတော့ဗျာပြောရရင်ဒါဟိုဒီမှာကျမရဲ့ပညာရေးပြီးတော့တန်မြှောက်ဝိုင်းကြီးအဲဘာတခုမှမရှိဘူးအစိုးရဘက်ကဒီဘောနော်ဒီဟိုအစိုးရကတော့ကျွန်တော်တို့ကိုပြောတယ်ဒီပြုတော့စခန်းတင်းမယ်ဘောနော်အဲ့လိုလားပြောတယ်စခန်းတင်းမယ်ဆိုတော့စခန်းတင်းပြီးတော့ဒီလူတွေဟာဟိုအတော်အလာရေသူတို့ရဲ့ဒီအကြောင်းပင်ခွင့်တဘာတခုမှမရှိဘူးဆိုရင်အဲ့ဒီစခန်းတင်းပြီးတော့ဒီမှာဟိုပြန်တိုက်ယူတယ်ဘာတဆောက်ပင်းနေဆိုရင်တဘာမှမထူပါဘူးညကျွန်တော်ကဒီအခုတော့လည်းဒီဒုက္ခစခန်းဒါဥပမာတော့ဒီဟိုအမိုးပြီးအကျင်းထောင်ပေါ့မိုးပြီးအကျင်းထောင်မှာနေရတယ်လို့နေရတာပေါ့အကျင်းထောင်မှာအကျင်းသားတယောက်ဆိုရင်သူအကျင်းသားတော်မှာဟိုဆိုသူရဲ့ဟိုဘောတော့ဒီအကျင်းထောင်ထဲမှာနေရမယ့်အချိန်ကာလသတ်မှတ်ပြီးလို့ရှိတယ် ဟိုဘယ်နည်းအဲ့မှာကျင်းထောင်မှနေရမယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့မှဒီဒုက္ခတွေစခန်းမှာဟိုနောက်ထပ်ဘယ်လောက်ချီကျွန်တော်တို့နေရမယ်ဆိုတော့ကျွန်တော်တို့မသိပါဘူးခင်ဗျ
ဟုတ်ကဲ့ကိုမျိုးစောကျေးဇူးပါခင်ဗျကျွန်တော်ပင်တိုင်းဆွေးနွေးရဲ့ကိုစိန်ဝင်းကိုလှည့်ပေးကြပါလေကျွန်တော်အချိန်လေးသိပ်မရတော့ပါဘူးကိုစိန်ဝင်းကျွန်တော်လည်းတူတူမေးချင်တာကအခုလို့ဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာသတင်းမီဒီယာတွေမှာမဖော်ပြတာဘလို့အခြေအနေကြောင့်လဲမျက်နှာမြန်မာလူထုရဲ့ဒီမွတ်စလင်တွေနဲ့ပတ်သက်တဲ့ဒီဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့သဘောထားဘလို့ရှိပါလေခင်ဗျ
အများစုကိုပြောလို့ရှိရင်ဒီညာနေပတ်သက်လို့ရှိရင်ခိုးဝင်ပင်ကလေးဆိုပြီးတော့တုံးနေတာဟိုဟာတလွဲဖြစ်နေတာအဲ့တော့ချင်းကပ်ပုံကိုသူတို့ရဲ့အခံယူချက်တွေလွဲတယ်လို့ပြင်ပါတယ
်ဟုတ်ကဲ့မြန်မာသတင်းမီဒီယာတွေရဲ့ဒီဒုက္ခတီတွင်းမှာရှိတဲ့ ITB နဲ့ပတ်သက်လို့ဖော်ပြမှုအားနည်းနေတာဘယ်လိုကြောင့်လဲခင်ဗျာသူတို့တွားခွင့်မရလို့လားနောက်မှဘယ်လိုချင်းကြောင့်
အဲ့ဒီဟာတော့အဓိကတွားခွင့်မရတာပါဒီစခန်းတွေကိုတွားမယ်ဆိုရင်လုံခြုံရေးတင်ကြမှုတွေရှိတယ်ဖြတ်ရတယ်နောက်ပြီးတော့เนาะအဲ့ဒီသတင်းတောက်တွေတွားမယ်လို့ဆိုလို့ရှိရင်အစိုးရကဖန်တီးပေးမှာပဲရတယ်လေ
ဟုတ်ကဲ့တခြားသတင်းမီဒီယာရဲ့ဖော်ပြချက်တွေကရောပြင်မတတ်တာရှိရလားခင်ဗျပြည်တွင်းမှာပြည်တွင်းသတင်းချန်နယ်တွေရဲ့ဒီ
ပြည်တွင်းအများစုပေါ့အများစုကမျှတတယ်လို့ကျွန်တော်မမြင်ဘူးသို့တော်လည်းပဲဟိုဟာမာအင်တချို့စံပြဟာရှိပါတယ်ဖန်တီးရလို့လို့ဟာမျိုးပေါ့เนาะအဲ့ဒီလိုမျိုးကတော့အနည်းစုကတော့အလိုရှိတယ်အများစုကတော့ဟိုအဆက်မရတာအပြင်သူတို့ကိုယ်တိုင်ရဲ့ attitude ကလည်းbias ဖြစ်တယ်လို့မြင်တာ
တဲလီလိုက်စီစဉ်အချိန်ဆီတော့လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဦးစိန်ဝင်းဦးလာထွန်းဦးဟန်ရီနဲ့ခြားတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျတဲလီလိုက်စီစဉ်ကိုဒီမှာပဲကျန်းသာခွင့်ပြီးပါခင်ဗျ
ကိုသားညူဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA တိုင်းရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဗိုလ်တူနေ့ညနေပဲ 6:00 ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ line meter 19.25 တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းညို့ကိုကိုဇော်ဝင်းလံကပြောပြပေးပါအောင်ဗျာ
အမေရိကန်ခြေဆိုင်ဆော်ဒီနယ်ဘွားတင်းတော်တူကိုရက်ဆက်စွာတတ်ဖြတ်လိုက်တာကြောင့်ဆော်ဒီအာရေဗျကိုစွန့်ပယ်ပြစ်မယ်ဆိုရင်ကြီးမားတဲ့မာယမှုကြီးဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့အမေရိကန်အမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားတွေဟာပိုပြီးအရေးပါကြောင်းလဲသမ္မတထရမ့်ကပြောကြားလိုက်ပါတယ်အင်တာပိုးလို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ခေါင်းဆောင်အဖြစ်တောင်ကိုရီးယားနိုင်ငံကကင်ဂျုံယန်းကိုအမေရိကန်ပြည်ထောင်စုကထောက်ခံတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ကင်ဂျုံယန်းကအင်တာပိုးအဖွဲ့မှာယာယီဥက္ကဋ္ဌအဖြစ်တာဝန်ယူနေသူဖြစ်ပြီးဒူဘိုင်းမှာကျင်းပနေတဲ့အင်တာပိုးအဖွဲ့ရဲ့နှစ်ပတ်လည်ညီလာခံရဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာအဖွဲ့ဝင်နိုင်ငံအနေနဲ့အင်တာပိုးအဖွဲ့ရဲ့ခေါင်းဆောင်အသစ်ကိုရွေးချယ်ကြဖို့ရှိနေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့2009နှစ်စီချမှတ်အပြစ်ပေးခံထားကြရတဲ့ရိုက်တာသတင်းတောက်နှစ်ဦးတင်ထားတဲ့အယူခံကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံလိုက်ပြီလို့သတင်းတောက်တီရဲ့အကျိုးဆောင်ရှေ့နေကအင်္ဂါနေ့မှာပြောပါရယ်သူတို့နှစ်ဦးရဲ့အမှုကိုသမ္မတရဲ့လူချင်းချမ်းသာခွင့်နဲ့အမြန်ဆုံးလွတ်ပေးဖို့အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုဖိအားပေးနေချိန်မှာပဲသူတို့ရဲ့အယူခံတင်လိုက်တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းကစင်ကာပူမှာအမေရိကန်ဒုသမ္မတမိုက်ပန့်စ်ကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကျင်နဲ့တွေ့ဆုံစဉ်မှာသူ့ရဲ့လူငယ်ချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးအကျဉ်းချနေကြတဲ့ရိုက်တာသတင်းတောက်တွေလွတ်မြောက်ရေးကိုဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံအတွင်းစစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေမှာတာဝန်ရှိသူတွေကိုအရေးမယူဘဲထားတဲ့လုပ်ရက်တွေကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံမြောက်ပိုင်းကစစ်ပြေးရှောင်အိုးအိမ်မဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီမှုတွေကိုပေးခွင့်ပြုဖို့ဥရောပတိုက်ကိုရောက်နေကြတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်တွေထဲမှာခရီးယံဘာသာရေးခေါင်းဆောင်တွေအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေနဲ့လူမှုရေးကူညီရေးအဖွဲ့အစည်းကပုံကိုယ်တွေပါဝင်ကြပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုဇော်ဝင်းလံပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Galvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်လေးကိုမနေ့6:00-9:00အထိ line meter 32.40-48တို့ကနေတင်ဆက်ခဲ့တာပါကျွန်တော်ရှင်မြန်းတဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအန္တရာယ်ကင်းပြီးပျော်ရွှင်ဖို့ရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.